Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2015ခုနှစ်နိုဝင်ဘာလ13ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီနောက်ဆုံးကြေညာထားချက်အရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအောက်လွတ်တော်မှာဒီနေရာပေါင်း238နေရာအထက်လွတ်တော်မှာ126နေရာရရှိနေတာ။နောက်ဒီအိမ်ကြီးချင်းကမ္ဘောဒီးယားနိုင်ငံကအတိုက်ခံခေါင်းဆောင်ဆမ်ရင်စီကိုကမ္ဘောဒီးယားတရားရုံးတရုံးကဒီကနေ့မှဖမ်းဝင်ရန်ထုတ်ပြန်လိုက်တာ။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မယ်အင်ဂျင်နီယာခင်ဗျာ
။ကောင်းပါပြီကိုအောင်ရေလွှတ်တော်နှစ်ရက်လုံးမှာ NLD ကအပြတ်အသတ်အနိုင်ရရှိသွားပြီဖြစ်တာကြောင့်2016မှာအစိုးရဖြစ်လာမဲ့ပါတီကြီးအနေနဲ့25ရာခိုင်နှုန်းပါဝင်နေတဲ့စစ်တပ်ကိုယ်စားလှယ်တွေနဲ့ပတ်သက်လို့သဘောထားဘယ်လိုရှိပါသလဲ။ဒီ
မှာပေါ့ဒီကဦးရခွင့်ပြုတဲ့တမတော်သားတွေရောလက်ခံအမှာပဲလက်မခံလို့ဖြစ်ဘူး။ဘိုးတော်တိုင်းပြည်ရဲ့အခြေအနေတိုးတက်တဲ့စီးပွားရေးနဲ့ပြည်ထောင်စုရဲ့အခြေအနေတိုးတက်တဲ့နောက်တမတော်ကလည်းဒီလိုသဘောပေါက်လာမယ်ဆိုရင်တမတော်ကလည်းဒီလိုနဲ့ပြောပါတော့ရအကြောင်းရှိ
တယ်။တရင်စီစဉ်ပြီးမှအပြည့်စုံကိုတင်ပြပေးမှာပါရှင်။2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိုက်တဲ့ NLD အပေါ်လက်နက်ကင်တိုင်းသားခေါင်းဆောင်တွေရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုလည်းကြားအောင်ပါ။ဒါအပြင်အပတ်စဉ်ကဏ္ဍတွေထဲမှာလည်းရွေးကောက်ပွဲအထူးစီစဉ်ဖြစ်တင်ဆက်ထားတဲ့အမျိုးသမီးကဏ္ဍ၊သိပ္ပံနဲ့နည်းပညာ၊သုဒ္ဓဆောင်နဲ့အမေရိကန်တခွင်စတာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြပါအောင်ရှင်။
မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်အနေနဲ့နိုဝင်ဘာ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာနေရာအများစုကိုအနိုင်ရခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့မှကြေညာပါတယ်။အခုလက်ရှိအချိန်အထိကြေညာထားချက်အရမြို့သားဒီမိုကရေစီဖွဲ့ချုပ်ဟာအောက်လွှတ်တော်မှာ238နေရာ၊အထက်လွှတ်တော်မှာ126နေရာနဲ့တိုင်းဒေသကြီးလွှတ်တော်မှာ469နေရာအနိုင်ရရှိထားပြီးဖြစ်ပါတယ်။ဒီလိုနေရာအများစုကိုအနိုင်ရခဲ့တာကြောင့်လာမယ့်နှစ်အတွင်းကျင်းပမယ့်လွှတ်တော်စည်းဝေးမှာ NLD ကသမရလောင်းတူဦးကိုရွေးချယ်ပေးနိုင်မှာဖြစ်ပါတယ်။လွန်ခဲ့တဲ့တနင်္ဂနွေနေ့ကစလို့မဲရေတွက်ခဲ့ရမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေရာအများစုမှာဦးဆောင်အနိုင်ရနေခဲ့တာပါ။လွန်ခဲ့တဲ့၄နှစ်ကဆေးအစိုးရစီကနေဒီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအာဏာလွှဲပြောင်းရယူခဲ့ပြီးတဲ့နောက်ပိုင်းဒီမိုကရေစီနဲ့စီးပွားရေးပြည်ပင်ပြောင်းလဲမှုတွေကိုလှုံ့ဆော်လာပြီးနောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုဒီရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိတာပါလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံသားသာဖြစ်သူတားနှစ်ယောက်မိခင်အနေနဲ့သမရဖြစ်ပိုင်ခွင့်ကိုတားမြစ်ထားပေမဲ့ NLD ကရွေးချယ်တင်မြှောက်လိုက်တဲ့သမရဟာဘယ်သူပဲဖြစ်ဖြစ်သူ့အနေနဲ့လားတိုင်းပြည်ကိုဦးဆောင်သွားမှာဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောဆိုထားပါတယ်ခင်ဗျာ
နိုဝင်ဘာ10ရက်ရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်တဲ့ဆိုပြီးခုလိုချင်းနေတိရအောင်ပြုပြင်ပြောင်းလဲမှုတွေကိုဦးဆောင်ကြိုးပမ်းခဲ့တဲ့သမရဦးသိန်းစိန်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဖန်ကင်မွန်းကအတိအမပြုကြောင်းပြောဆိုလိုက်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်အနိုင်ရတဲ့အပေါ်မှာချီးကျူးဂုဏ်ပြုသလိုအရှုံးကိုတိတ်ခါရှိရှိလက်ခံတဲ့ကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကိုလည်းလေးစားဂုဏ်ပြုကြောင်းမစ္စတာဖန်ကင်မွန်းကပြောဆိုထားပါတယ်အမေရိကန်တို့ဘက်ကလည်းမြန်မာပြည်ရဲ့အဓိကခေါင်းဆောင်တွေအနေနဲ့အတူတကွညှိနှိုင်းဆောင်ရွက်ပြီးခုလိုအပြုသဘောဆောင်တဲ့စိတ်ဓာတ်တွေကိုဆက်လက်မွေးမြူသွားမယ်ဆိုရင်မြန်မာနိုင်ငံအနာဂတ်အတွက်ကြီးမားတဲ့အလားအလာကောင်းတွေဖြစ်နိုင်တယ်ဆိုတာကိုသမ္မတဥပမာရဲ့တဝန်လွှာမှာဖော်ပြထားတဲ့အကြောင်းသမ္မတဥပမာရဲ့အနီးကပ်အကြံပေးလည်းဖြစ်တဲ့ Ben Rhodes ကပြောသွားပါရယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရတဲ့အပေါ်မှာ American အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌ Ed Rice ကလည်းမနေ့ကနိုဝင်ဘာ12ရက်နေ့နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးရွေးကောက်ပွဲရလဒ်ကနေလွတ်လပ်မှုနဲ့အတူပြည်သူတွေကိုယ်တိုင်အုပ်ချုပ်ခွင့်ရရှိရေးအယူဆတွေထွန်းကားလာဖို့ယူဆတဲ့အကြောင်းပြောဆိုခဲ့ပါရယ်ရှင်
လွန်ခဲ့တဲ့9နှစ်ကအသေးရေဖြတ်မှုနဲ့ဒီထင်ရှားတဲ့အတိုက်ခံခေါင်းဆောင်ဆမ်ရင်စီကိုကမ္ဘောဒီးယားတရုံကဒီကနေ့မှဖမ်းရန်ထုတ်ပြန်လိုက်ပါတယ်။မစ္စတာရမ်ဇီနဲ့ဝန်ကြီးချုပ်ဟွန်ဆန်တို့ကြားကာလကြာရှည်ရှင်ပြိုင်မှုဒီဘက်တွင်ပိုးပြီးတော့အရှိန်ပြင်းထန်လာတာနဲ့အမျှဒီဖမ်းဝင်ရရဲ့နောက်ကွယ်မှာနိုင်ငံရေးအရာပါဝင်ပတ်သက်မှုရှိတယ်လို့လူအများကမြင်ကြတာပါ။ကမ္ဘောဒီးယားပြည်သူပါတီဟာရွေးကောက်ပွဲကျင်းပပေးမှာမဟုတ်ဘူးလို့မစ္စတာရမ်ဇီကပြောဆိုပြီးမစ္စတာဟွန်ဆန်ကဒီလိုပြောဆိုမှုအပေါ်တရားစွဲဆိုသွားမယ်ဆိုပြီးတော့ချင်းချောက်ထားပါတယ်။ကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီခေါင်းဆောင်ဆမ်ရင်စီဟာဂျပန်နဲ့တောင်ကိုရီးယားခီးစဉ်တွင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သူ့ရဲ့သဘောထားအမြင်ကိုအခုလိုပြောဆိုခဲ့တာပါ။သူဟာတနင်္လာနေ့မှာကမ္ဘောဒီးယားနိုင်ငံကိုပြန်လည်ရောက်ရှိလာမှာပါ။ဒါပေမဲ့လည်းသူဟာနိုင်ငံကိုပြန်လာပြီးတော့အဖမ်းဆီးခံမလား၊ဒါမှမဟုတ်ဟိုရုံးကလိုပဲနှိရှေထောင်နိုင်ကိုလက်မခံပဲပြည်ပမှာတင်းရှောင်နေမလားဆိုတာကိုတော့သေချာမသိရလေပါဘူးခင်ဗျာ။
မြောက်ကိုရီးယားဘက်ကနျူကလ িয়ার ဘုံထုတ်လုပ်ဖို့ကြိုးစားမှုကိုလက်လျှော့လိုက်မယ်ဆိုရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တိုက်ရိုက်တွေ့ဆုံစကားပြောဖို့သူ့ဘက်ကတကားဖွင့်ထားပါတယ်လို့တောင်ကိုရီးယားသမ္မတပတ်ကွန်ဟေကပြောလိုက်ပါတယ်။ဒေသတွေနဲ့နိုင်ငံတကာသတင်းအေဂျင်စီတွေကိုသမ္မတပတ်ကွန်ဟေကစာနဲ့ရေးပြီးတော့အဲဒီလိုဖြေကြားသွားတာပါ။သမ္မတပတ်ကွန်ဟေလက်ထက်မှာရန်ဖက်နိုင်ငံတွေဖြစ်တဲ့တောင်မြောက်ကိုရီးယားနိုင်ငံကြားအရေးပါတဲ့လုပ်ငန်းတွေလှုပ်ဆောင်ပေးနိုင်ခဲ့ပါတယ်။ဒီထဲမှာနိုင်ငံအဆင့်မြင့်အရာရှိတွေတွေ့ဆုံဆွေးနွေးနိုင်အောင်ဖန်တီးနိုင်ခဲ့တယ်လို့ကိုရီးယားစစ်ဘေးကြောင့်ကွဲကွာနေတဲ့မိသားစုတွေပြန်ဆုံတွေ့ခွင့်ရအောင်လုပ်ပေးနိုင်တာတွေလည်းပါဝင်ပါတယ်။ဒါပေမဲ့လည်းနိုင်ငံသားတင်းမာမှုတွေကတော့ရှိနေဆဲဖြစ်တယ်လို့မြောက်ကိုရီးယားဘက်ကအမဲလုံနေကြရန်လိုပြောဆိုမှုတွေနဲ့စစ်ရေးဆင်နွှဲမဲ့ချင်းချောင်းမှုတွေလည်းရှိနေပါတယ်။ပျုံယမ်းဘက်ကလက်ဆုပ်စာနျူကလ িয়ার ဘုံးတွေပိုင်ဆိုင်ထားပြီးအမေရိကန်ကိုပစ်ခတ်နိုင်မဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတယ်လို့ထင်မြင်ယူဆမှုတွေရှိနေတဲ့အကြောင်း AP သတင်းတပုတ်မှဖော်ပြထားပါတယ်ရှင်။
အမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
နောက်ကြာနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။အင်တာနက်ဗီဒီယိုတွေထဲမှာအနောက်နိုင်ငံသားတွေအပါအဝင်ဒီနိုင်ငံသားတွေကိုကောင်းပြတ်တက်ခဲ့တဲ့ဗြိတိန်နိုင်ငံသားစစ်သွေးကြွဂျီဟာဒီဂျံကိုပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။ဆီးရီးယားနိုင်ငံတွင်းက IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့ရက်ခါမျိုးတော်ကဒီဂျာတာရီနီနောက်ပိုင်းလေကြောင်းတက်ခိုက်မှုအတွင်းမိုဟာမက်အမ်ဝါဇီလို့လည်းသိကြတဲ့ဂျီဟာဒီဂျွန်တစ်ဆုံးခဲ့ခြင်းရှိမရှိဆိုတာကိုတော့အခုအချိန်မှသေချာမသိရသေးဘူးလို့အာနာပိုင်းကပြောပါရယ်အမ်ဝါဇီဆင်းနေလာတဲ့ကားကိုပြစ်ခဲ့ရမှာအသေးချာထိခဲ့ပြီးအဲ့ဒီစစ်သွေးကြောဟာတေဆုံးသွားဖို့များကြောင်းအဖြစ်ပေါ်လို့တဲ့အမေရိကန်အကြီးတန်းအရာရှိတဦးကသတင်းမီဒီယာတွေကိုပြောကြားခဲ့ပါရယ်တူနီရှားနိုင်ငံကိုသွားနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းဒီလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့သက်ဆိုင်ရာအရာရှိတွေဟာဆက်ပြီးတော့စုံစမ်းမှုတွေပြုလုပ်နေသေးပဲလို့ပြောပါရယ်ဒါပေမဲ့လည်း IS တွေရဲ့အဆွေအပွားတွေအားလုံးအနေနဲ့သိဖို့လိုတာကသူတို့တွေအတွက်နောက်ထပ်ဆက်လက်ရည်တည်ဖို့မဖြစ်နိုင်တော့ကြောင်းနဲ့တိုက်ခိုက်ချိန်မုံခံရလိမ့်မယ်ဆိုတာပဲဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုပါရယ်ခင်ဗျာ
တောင်တရုတ်ပင်လယ်အတွင်းနယ်မြေအငင်းပွားမှုဖြစ်ပွားနေတဲ့ကျူးစုနေဒီသတင်းပါအစောပိုင်းကအမေရိကန်တပ်ရဲ့ဘုံကျဲလေယာဉ် B-52 နှစ်ဆင်းပြန်တန်းသွားချိန်မှာတရုတ်မြေပြင်ထိန်းချုပ်ရေးစခန်းဖက်ကနှုတ်အားဖြင့်နှစ်ကြိမ်သတိပေးလာတယ်လို့အမေရိကန်ကာကွယ်ရေးအရာရှိတွေကပြောပါရယ်အမေရိကန်လေတပ်အခြေစိုက်စခန်း Guam ကနေ B-52 ဘုံကျဲလေယာဉ်တွေဟာစပါလီကျွန်းစုအနီးကနိုင်ငံတကာလေပိုင်နဲ့အတွင်းပုံမှန်ပြန်တမ်းမှုတွေကိုနိုဝင်ဘာလ10ရက်နဲ့9ရက်နေ့တွေမှာလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပန်ဒဂွန်ပြောခွင့်ရ Bill Argan ကမနေ့ကြာရာပိုင်းနေ့ကပြောပါရယ်အပြည်ပြည်ဆိုင်ရာဥပဒေကိုအမြဲတမ်းလိုက်နာပြန်တမ်းတဲ့ဒီလေယာဉ်နှစ်စီးဟာဘာအနောက်ရှက်မှမရှိပဲပုံမှန်အတိုင်းဆက်လက်ပြန်တမ်းသွားခဲ့တယ်လို့လည်းသူကဆိုပါရယ်ရေချောင်းလေချောင်းဆိုင်ရာလွတ်လပ်စွာပြန်တမ်းသွားလာခွင့်ကိုအကြောင်းပြပြီးတရုတ်ရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုShort တွေ့တဲ့လောက်ရမျိုးကိုစန့်ကျင်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဟုံးလီကဒီကနေ့တောက်ကြနေမှာပြောပါရယ်ဘရူနိုင်းမလေးရှားဖိလစ်ပိုင်တိုင်ဝမ်ဗီယက်နမ်နဲ့တရုတ်တို့အကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်အမေရိကန်တပ်ရဲ့ပုံမှန်လှုပ်ယှက်လှုပ်စင်အတိုင်းလှုပ်လှက်စွာကင်းလက်ပြန်တမ်းနေခဲ့တာပါနောက်သတင်းပတ်အတွင်းကျင်းပမဲ့အာရှပစိဖိတ်ထိပ်သီးညီလာခံအတွင်းတောင်တရုတ်ပင်လယ်အရေးတင်းမာမှုတွေတိုးလာနေတဲ့ကိစ္စကိုအသာပေးဆွေးနွေးကြမယ်လို့ယူဆရပါရယ်ဒီထိပ်သီးညီလာခံကိုအမေရိကန်သမ္မတဘရက်အိုဘားမားတက်ရောက်ဖို့ရှိပါရယ်
ဘက်တက်မျိုးကရှီးယက်မွတ်စလင်တဦးရဲ့ဇာပနာမှာအသေးခံဘုံခွဲတိုက်ခိုက်တာကြောင့်လူ12ဦးတည်းမှနေတည်ဆုံးပြီး32ဦးတည်းမှနေဒဏ်ရာရသွားပါတယ်။ဤရက်ဆွေရကူညီထောက်ပံ့ထားတဲ့ရှီးယက်သဘုံဖွဲ့ဝင်တဦးရဲ့ဇာပနာမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့တော့ပြောဆိုထားတာမျိုးမရှိသေးပေမဲ့ဒါဟာ IS စစ်သည်တွေရဲ့လက်ချက်ဖြစ်နိုင်တယ်လို့သုံးသပ်နေကြပါတယ်။အီရတ်နိုင်ငံရဲ့မြောက်ပိုင်းနဲ့အနောက်ပိုင်းကနေပြည်တော်တော်များများကိုစွန်နီအဖွဲ့ကထိန်းချုပ်ထားပြီးမဲ့ဘက်ဒက်မှာရှိတဲ့ရှီးယက်တွေကိုလည်းအခုလိုသူတို့မကြာခဏတိုက်ခိုက်လို့ရှိပါရခင်ဗျာ
အီရတ်နိုင်ငံမြောက်ပိုင်းစင်ဂျာမြို့တစ်စိတ်စပိုင်းတချို့ကိုပြန်လည်ထိန်းချုပ်လိုက်နိုင်တယ်လို့အမေရိကန်လေကြောင်းတိုက်ခိုက်မှုအကူအညီကိုရယူထားတဲ့ Cuts တိုက်ခိုက်ရေးသမားတွေကပြောပါရယ်ဖြူဟာအရေးပါပြီး IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့ဒီမြို့ကိုပြန်လည်တိုက်ပိုက်ဖို့အတွက် Cuts တွေဟာအပြင်းထန်တိုက်ခိုက်နေရတာပါပက်ရှမာဂါတပ်ဖွဲ့ဝင်တွေဟာ IS တွေထိန်းချုပ်ထားတဲ့နယ်မြေတွေကိုရှင်းလင်းဖို့မြို့ရင်းကိုပဲပေါင်းစုံကနေဝင်ရောက်လာတယ်လို့ကာဒစ္စတန်ဒေသလုံခြုံရေးကောင်စီရဲ့ Twitter စာမျက်နှာမှာဒီကနေ့ဖော်ပြထားပါတယ်။ကတ်စ်တပ်သားတွေဟာစင်ဂျာမြို့ထက်ကဂူရောင်ဘီလက်မြေဆက်ယုံဆေးယုံနဲ့နေရာအတော်များများကိုထိန်းချုပ်ထားနိုင်ပြီဖြစ်တာကြောင့် IS အကြမ်းဖက်သမားတွေဆုတ်ခွာထွက်ပြေးနေရတယ်လို့ဒီအဖွဲ့ကပြောပါရရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကပြည်ပပုဂ္ဂိုလ်အတွက်အထည်ချုပ်ဆက်ယုံ80ရာခိုင်နှုန်းဟာမီးပင်းနဲ့လက်စစ်ပိုင်းဆိုင်ရာလုံခြုံရေးပိုကောင်းမွန်အောင်လုပ်ဖို့လိုတယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားများအဖွဲ့ချုပ် ILO ကဒီကနေ့မှပြောပါတယ်ဒီဆက်ယုံအများစုရဲ့လုပ်ငန်းခွင်ဘေးအန္တရာယ်ကင်းရေးကြိုတင်ဆောင်ရွက်ထားမှုဟာကောင်းမွန်ပါတယ်လို့တော့ဒီဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြောဆိုထားတာပါ2013ခုနှစ်တုန်းကအထည်ချုပ်ဆက်ယုံပြုကြတာကြောင့်လူပေါင်း1100ကျော်တည်ဆုံပြီးနောက်ပိုင်းကမ္ဘာအထည်ချုပ်လုပ်ငန်းမှာဒုတိယအကြီးဆုံးဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်ကမ္ဘာကအာရုံစိုက်လာတာပါ2012ခုနှစ်ကအထည်ချုပ်ဆက်ယုံမှာမီးလောင်ခဲ့တာကြောင့်အလုပ်သမား112ယောက်တည်ဆုံခဲ့ပါသေးတယ်2013ခုနှစ်လူပေါင်း1000ကျော်တည်ဆုံမှုအပြီးမှာတော့အစိုးရကအလုပ်သမားသတ်မှတ်ရတွေနဲ့တွေ့ဆုံပြီးတော့ဆွေးနွေးသလိုဒီအထည်ချုပ်ဆက်ယုံနေတဲ့လုပ်ငန်းခွင်ဘေးကင်းလုံခြုံရေးအဆင့်တန်းကိုစုံစမ်းစစ်ဆေးဖို့ ILO နဲ့လည်းသဘောတူညီမှုရခဲ့ပါတယ်ဒီနောက်ပိုင်းစုံစမ်းစစ်ဆေးမှုလုပ်ရမှာဘေးကင်းလုံခြုံမှုမရှိတဲ့ဆက်ယုံပေါင်း38ယုံနဲ့ဒီဆက်ယုံ36ယုံရဲ့အစိတ်ပိုင်းတချို့ကိုပိတ်ပစ်ခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ဒါကတော့မြမရွေးကောက်ပွဲနောက်ဆုံးရသတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြသွားတာပါရှင်အခုဆက်လက်ပြီးတော့လဲရွေးကောက်ပွဲဆိုင်ရာသတင်းလှော်တွေကိုပြောပြမှာပါဒီလွတ်တော်နှစ်ရက်လုံးဖြစ်တဲ့အမျိုးသားနဲ့ပြည်သူလွတ်တော်တွေမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့အနိုင်ရထားတာကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေအရတမန္တာလောင်းပါဝင်ဒုတမန္တာလောင်းနှစ်ဦးလုံးကိုပါ NLD အနေနဲ့ရွေးချယ်တင်မြှောက်ခွင့်ရရှိထားပြီလို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောပါရယ်ဒါအပြင်25ရာခိုင်နှုန်းပါဝင်နေတဲ့စစ်တပ်ကိုယ်စားလှယ်တွေနဲ့လည်းဖွဲ့စည်းပုံအရပူးပေါင်းဆောင်ရွက်သွားမှာဖြစ်ပေမဲ့ရေရှည်မှာလွှတ်တော်တွင်စစ်တပ်ပါဝင်မှုရော့ပါသွားအောင်ရော့ပါသွားဖို့ရှိတယ်လို့လည်း NLD တာဝန်ရှိသူတို့ကပြောပါရယ်ဆက်အကြောင်းဆောင်ကတော့ဒီလိုပါရှင်
NLD အနေနဲ့အစိုးရဖွဲ့စည်းနိုင်ဖို့ပြည်ထောင်စုလွှတ်တော်မှာနေရာအများစုကိုရရှိထားတာပါ။အခုလိုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာချက်ကိုကြိုဆိုကြောင်း NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါရစေ
။ကျွန်တော်တို့စီရင်ကကြော်နေတာကြာပြီ။ UEC ကိုစောင့်နေ UEC ကတရားဝင်ဆိုတော့အခုတို့လွတ်ထွက်သွားတဲ့ဝန်တာနဲ့ကျွန်တော်တို့လွတ်လွတ်လပ်လုပ်ပိုင်ခွင့်လုပ်နိုင်ခွင့်ရှိတဲ့အတွက်ဝန်တာပါ။
2008ဖွဲ့စည်းပုံအခြေခံဥပဒေအရ NLD အနေနဲ့အစိုးရဖွဲ့နိုင်ခွင့်ကိုသာမကဒုသမရလောင်းနှစ်ဦးလုံးကိုပါရွေးချယ်တင်မြှောက်ခွင့်ရပြီလို့လည်း NLD ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ဦးဝင်းထိန်က VOA ကိုပြောပါရယ်ဒါအပြင်2016ခုနှစ်မှာအစိုးရဖြစ်လာမဲ့ပါတီကြီးတစ်ခုအနေနဲ့ဦးစားပေးမဲ့လုပ်ငန်းစဉ်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိစ္စလည်းပါဝင်တယ်လို့ဦးဝင်းထိန်ကပြောပါရယ်ကျွန်တ
ော်တို့ကြေညာပြီးပြီဒီရေလောက်ပဲကြေညာဆက်မှလည်းပါပြီးဒေါန်ဆန်းကြီးလည်းပြောပြီးပြီကျွန်တော်တို့ NLD ဆိုအပ်ခဲ့ခံပါဒီမြန်မာပြည်ရရှိရေးခရီးဘုံရှင်ကပစ္စည်းရေးတိုင်းနိုင်ငံရဲ့ကြီးကြီးရရေးအဲ့ဒီသုံးခုဟာသူစားပြီးဒီမှာဖြစ်ဆုံးပါမယ်အလားတူပဲဒီနိုင်ငံရေးကျွန်တော်ရေးကိစ္စလည်းသူစားပြီးဒီမှာပါမယ်
NLD ရဲ့အမျိုးသားရင်ကြားစေရေးမူဝါဒအရလဲ25ရာခိုင်နှုန်းပါဝင်နေတဲ့စစ်တပ်ကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ပေမဲ့လွှတ်တော်တွင်ပါဝင်နေတဲ့စစ်တပ်အခမ်းကဏ္ဍကိုတော့တဖြည်းဖြည်းနဲ့ရောချသွားမှာဖြစ်တယ်လို့ဦးဝင်းထိန်ကပြောပါရယ်
ကျွန်တော်တို့က2008ခုနှစ်ကဥပဒေကိုငကိုရဲသဘောမတူဘူး2010ရုပ်ပေါ်မှာမပါခဲ့ဘူးနော်အဲ့ဒီမှာသဘောမတူတဲ့အချိန်မှာတပ်မတော်သားတွေအဆင့်တိုင်းပါတဲ့ဟာလဲဘောမတူရဲ့ဒါဒီမျိုးကြီးကြောက်တာကျွန်တော်လည်းပြောခဲ့ပြီးဒေါန်ဆန်းကြီးလည်းပြောခဲ့ပြီးအဲ့ဒါအခုကဖွဲ့စည်းပုံရကျွန်တော်ဆက်ပြီးဖွဲ့စည်းပုံကြီးအုပ်ရဆက်ပြီးလုပ်လို့တဲ့ခါမှာဖွဲ့စည်းပုံကြီးအုပ်ရခွင့်ပြုထားတဲ့တမန်တော်သားတွေရောလက်ခံမှာပဲလက်မခံလို့မဖြစ်ဘူးဆိုတော့တိုင်းပြည်ရဲ့အခြေအနေတွေ့တဲ့စီးပွားရေးတွေ့တဲ့ညီငယ်တွေ့တဲ့တွေ့နောက်တမန်တော်ကလည်းအဖြစ်သဘောပေါက်လာမယ်ဆိုရင်တမန်တော်ကလည်းတဖြည်းဖြည်းနဲ့ပြောပါသွားရအကြောင်းရှိတယ်ဒါပေမဲ့ချက်ချင်းလည်းမဖြစ်လာကြတော့အကြောင်းမရှိဘူးအဲ့ဒါတော့ကျွန်တော်တို့ကတော့ပေါက်ထားပြီးသား
NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ပါရှင် NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်အနေနဲ့လည်းတွဲဆုံဆွေးနွေးရေးဖိတ်ခေါ်ထားရမှာလက်ရှိပြည်ထောင်စုလွှတ်တော်နိုင်ကသူရဦးရွှေမန်းကတွဲဆုံမဲ့ရက်အတိအကျနဲ့တုံ့ပြန်ခဲ့ပေမဲ့သမရဦးသိန်းစိန်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုတွေပြီးဆုံးတဲ့အထိဆောင်ဆိုင်ဖို့တုံ့ပြန်ခဲ့ပါတယ်ဒါကြောင့်ဒေါန်ဆန်းစုကြည်အနေနဲ့လည်းသူတို့တွဲဆုံနိုင်မဲ့ရက်ကိုစောင့်မှာဖြစ်တယ်လို့ဦးဝင်းထိန်က VOA ကိုပြောပါရယ်ဒီတော်တွင်းမှာပဲရွေးကောက်ပွဲစီယုံလှုပ်ရှားမှုအောင်နိုင်ရေးအတွက်ပါဝင်ဆောင်ရွက်ခဲ့တဲ့အနေရင်မောင်းသမားတွေကိုဒီကနေ့မှာဒေါန်ဆန်းစုကြည်ကဂုံပြုအမှားစကားပါခဲ့ပါရယ်ရှင
်ရရှိနေခင်ဗျာ ရွေးကောက်ပွဲမဲရလက်တွေအရအစိုးရတက်ကိုဥဆောင်နိုင်မဲ့အလားအလာတွေတွေ့မြင်နေရတဲ့ NLD ပါတီရဲ့ခေါင်းဆောင်အဖြစ်နဲ့ဒေါက်ဆန်းစုကြည်ဟာတမရဦးသိန်းစိန်တမရကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့ရှိနေပါတယ်ထိတ်တန်းခေါင်းဆောင်တွေကြားတွေ့ဆုံမှုတွေကနေမြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်တွန်းအားတွေဘလောက်ထိဖြစ်လာနိုင်မယ်လို့သောရရှင်တို့ယူဆကြပါသလဲစစ်မှန်တဲ့အပြောင်းအလဲတွေအတွက်ခြေလှမ်းတလှမ်းဖြစ်လာနိုင်ပါသလားဆိုရကိုစနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောရရှင်နေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1239-38-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOE ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုးဆိုပါတယ်ခင်ဗျာ
။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တို့ထပ်မံဖိတ်ခေါ်ပါရစေရှင်။မြမဒီမိုကရေစီအသွင်ကူးပြောင်းရေးရှေ့ဆက်နိုင်ဖို့အစိုးရတည်တည့်ရဲ့ဖွဲ့စည်းရေးဟာအရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲအောင်မြင်မှုအတွက်ဒေါက်တာဆန်းစုကြည်ကိုတယ်လီဖုန်းဆက်ပြီးတော့ချီးကျူးစကားပြောရမှာအမေရိကန်သမ္မတအိုဘားမားကထည့်သွင်းပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒက်ရစ်မစ်ချဲကလည်းဒီကနေ့နေပြည်တော်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ရေးနဲ့တွေ့ဆုံပြီးတော့ရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အတွက်ချီးကျူးစကားပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ VOA သတင်းတောက်မတ်တိန်ကီလင်းကပြောပြမှာပါရှင်။
2015အထွေထွေရွေးကောက်ပွဲမှာလွှတ်တော်အမတ်နေရအများစုအနိုင်ရရှိသွားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုအမေရိကန်သမ္မတအိုဘားမားကနိုဝင်ဘာလ12ရက်နေ့ညကဖုန်းဆက်ပြီးဂုဏ်ပြုစကားပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အစိုးရတည်တည့်ရဖွဲ့စည်းရေးဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ကိုရောသမ္မတဦးသိန်းစိန်ကိုပါတယ်လီဖုန်းကတဆင့်ပြောဆိုခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံပြောရေးဆိုခွင့်ရှိသူကအခုလိုပြောဆိုလိုက်ပါတယ
် President Obama spoke last night by phone with Aung San Suu Kyi to congratulate her on her campaign and the success of the National League for Democracy.In Myanmar's historic parliamentary election that was held on November 8th, 2015.
တမန်အိုဘားမားဟာမနေ့ညကဒေါ်ဆန်းစုကြည်စီကိုဖိုးဆက်ပြီးတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အောင်မြင်မှုအတွက်ဂုဏ်ပြုစကားပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာအရင်ကထက်ပိုပြီးတော့အားလုံးပါဝင်နိုင်ရေးပိုပြီးတော့ညီညွတ်သားရတဲ့ဒီမိုကရက်တစ်နိုင်ငံဖြစ်လာရေးအတွက်မဆုံမနစ်ကြိုးစားမှုအနစ်နာခံမှုတွေအတွက်ဒေါ်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုခဲ့တာပါ။ရွေးကောက်ပွဲရလဒ်ကိုတရားဝင်ကြေညာထုတ်ပြန်ပြီးတဲ့အခါမှာနိုင်ငံရေးပါတီတွေအားလုံးကလေးစားလက်ခံပြီးတော့ညီညွတ်ညွတ်နဲ့ပူးပေါင်းဆောင်ရွက်သွားကြဖို့အရေးကြီးတဲ့အကြောင်းသူတို့နှစ်ယောက်ပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပိုပြီးတော့အကြမ်းတရားတဲ့နိုင်ငံဖြစ်လာရေးအတွက်ရွေးကောက်ပွဲနဲ့အစိုးရတည်ရဖွဲ့စည်းရေးဟာအရေးကြီးတဲ့ခြေလှမ်းတရားဖြစ်တယ်လို့လည်းသမ္မတဥပမာကပြောဆိုခဲ့ပါတယ်
။သမ္မတဘာရက်အိုဘားမားဟာမြန်မာသမ္မတဦးသိန်းစိန်ကိုလည်းတယ်လီဖုန်းကနေတဆင့်ရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပပေးနိုင်ခဲ့တာကိုချီးကျူးပြောဆိုပြီးရွေးကောက်ပွဲရလဒ်အကောင့်ထဲဖော်ရေးအတွက်ပါတီအားလုံးအတူတကွပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒဲဗစ်မစ်ချယ်ကလည်းဒီကနေ့နေပြည်တော်မှာပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်အေးနဲ့တွေ့ဆုံပြီးရွေးကောက်ပွဲကိုအတက်နိုင်ဆုံးပွင့်လင်းမြင်သာမှုရှိအောင်ကျင်းပပေးခဲ့လို့ချီးကျူးစကားပြောဆိုခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူကဆက်ပြောပါတယ်
။ Ambassador Mitchell traveled to Naypyidaw today to meet with Union Election Commission Chair Utin A. He commended the UEC chair and his team for their hard work and dedicationunder extremely difficult conditions to help ensure a transparent inclusive and credible election
တာမတ်ကြီးဒက်ရစ်မစ်ချယ်ဟာဒီနေ့မနေ့ပဲနေပြည်တော်ကိုတွားရောက်ပြီးတော့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ရင်နဲ့တွေ့ဆုံခဲ့ပါတယ်။တာမတ်ကြီးကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့ကော်မရှင်အဖွဲ့ကိုအခက်အခဲတွေကြားတဲ့ကနေအတက်နိုင်ဆုံးပွင့်လင်းမြင်သာအောင်အားလုံးပါဝင်နိုင်အောင်နဲ့ယုံကြည်ရတဲ့ရွေးကောက်ပွဲဖြစ်အောင်ကျင်းပပေးပြီးမြန်မာနိုင်ငံသားတွေရဲ့ဆန္ဒကိုထုတ်ဖော်ခွင့်ပေးခဲ့တဲ့အတွက်ချီးကျူးစကားပြောဆိုခဲ့ပါတယ်။တမကြီးအနေနဲ့ဘယ်ရွေးကောက်ပွဲကမှအပြစ်ကင်းတဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်တာကိုနားလည်ထားပြီးတော့နိုဘာလ၈နှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါအပြင်ရွေးကောက်ပွဲကော်မရှင်ကိုညှဉ်းပန်းမှုတွေ၊ပွင့်လင်းမြင်သာမှုရှိဖို့နဲ့ရလဒ်ကိုလက်ခံနိုင်မှုတွေအပါအဝင်ရွေးကောက်ပွဲဖြစ်စဉ်ပြီးဆုံးတဲ့အထိစောင့်ကြည့်ဖို့အားပေးပြောဆိုခဲ့ပါတယ်
။သမ္မတအိုဘားမားအစိုးရအနေနဲ့အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတွေကိုယာယီဆိုင်းငံ့ထားတာပါ။ဒီပိတ်ဆို့အရေးယူမှုတွေလုံးဝပယ်ဖျက်နိုင်မှုကတော့လက်ရှိအသွင်ကူးပြောင်းရေးကလက်တွေ့ဆောင်ရွက်ချက်တွေအထူးသဖြင့်ဒီရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့လည်းဓာတ်ရိုက်သက်ဆိုင်မှုရှိတယ်လို့အမေရိကန်ပြည်ထောင်စုကတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
ဖီယိုရီသတင်းတော့မတ်တင်ကြီးလေးမှရှင်ရွေးကောက်ပွဲမှာအများစုအနိုင်ရတဲ့ NLD ကိုနိုင်ငံရေးပါတီတွေလက်နက်ကင်တိုင်းရင်းသားအဖွဲ့အစည်းတွေကချီးကျူးဂုဏ်ပြုလိုက်ကြပါတယ်အသစ်ဖွဲ့စည်းလာမဲ့ NLD ရဲ့အစိုးရလက်ထက်မှာအခက်အခဲစိန်ခေါ်မှုတွေရှိလာမှာမှန်ပေမဲ့တိုင်းရင်းသားအရေးနဲ့ဖက်ဒရယ်ပြည်ထောင်စုအရေးကိုဆောင်ရွက်သွားနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြတာပါကိုညံဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါရှင
် NLD ပါတီရွေးကောက်ပွဲမှာအနိုင်ရရှိသွားတာနဲ့ပတ်သက်လို့ကချင်တိုင်းသားလက်နက်ကိုင် KIO အဖွဲ့ကချီးကျူးဂုဏ်ပြုကြောင်းမကြခင်မှာကြေညာချက်ထုတ်ပြန်သွားဖို့ရှိပြီး NLD ပါတီဦးဆောင်တဲ့အစိုးရတက်ကရင်ဆိုင်ရမယ့်စိန်ခေါ်မှုတွေအတွက်စိုးရိမ်မှုတချို့ရှိကြောင်း KIO ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ခွန်မော်က VOA ကိုပြောပါတယ
်ကျွန်တော်တို့ကတော့ဒီလူထုရဲ့တက်တက်ကျွတ်ကျွတ်အပေါ်ဝင်တဲ့အပေါ်မှာဟိုတကယ်အားရပါတယ် KIO အနေနဲ့ပေါ့လေနောက်တစ်ခုကတော့တခုပဲကျွန်တော်တို့စိုးရိမ်တာကဒီနောက်တက်လာတဲ့အစိုးရဆို NLD တန်နေဖွဲ့စည်းလာတဲ့အစိုးရပေါ့တကယ်ပဲအစိုးရဖွဲ့စည်းတဲ့အခါမှာတော့လည်းကောင်းနောက်ပြီးအစိုးရရဲ့တာဝန်တွေကိုထမ်းဆောင်လာတဲ့အခါမှာတော့လည်းကောင်းကြုံတွေ့ရမယ့်အခက်အခဲတွေအတွက်ကျွန်တော်တို့ဟိုစိုးရိမ်ကူပါမှုရှိပါလေဥပမာပေါ့နော်ဟိုအရင်အစိုးရကလည်းသူ့မစီမံကိန်းတွေအများကြီးရှိတယ်ဆိုတော့နောက်တက်လာတဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့အခါမှာအခုကြုံတင်ပြီးနှိမ့်နိုင်စရာတွေအပြည့်အယူတွေရှိကောင်းရှိလာနိုင်ပါတယ်ဒီလိုအနေအထားမျိုးမှာတချို့ကိစ္စတွေမှာပုံပွင့်လင်းလင်းနဲ့ဆွေးနွေးနိုင်ကြမလားဟိုမူဝါဒအကြီးကြီးတွေအပေါ်မှာမတူညီတဲ့ဟိုအမြင်လေးရှိလာမှစိုးရိမ်တာပါ
။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကလည်း NLD ပါတီအနိုင်ရတဲ့အတွက်ချီးကျူးဂုဏ်ပြုကြောင်းနိုဝင်ဘာ12ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာတိုင်းသားအရေးနဲ့ပတ်သက်လို့လှုပ်ဆောင်ခဲ့တာတွေကို NLD အစိုးရကဆက်လက်ကင်တွယ်ဖြေရှင်းလိမ့်မယ်လို့မျှော်လင့်မိကြောင်း SNLD ပါတီအထွေထွေအတွင်းဘူးစိုင်းညွန့်လွင်ကပြောပါတယ
်။အမယူသိန်းစိန်အစိုးရလက်ထက်မှာNCA ဘတ်ဒီလုံးအတိတ်ကရစရင်းနဲ့ပတ်သက်လို့ကြူရတယ်။အဲ့ဒါရခဲ့လို့ရှိရင်နိုင်ငံဆွေးနွေးပွဲကြီးကိုစမယ်စနိုင်မယ်ဆိုတဲ့အယူအဆပေါ့ဗျာ။သို့တော်လည်းပဲအကြောင်းအကျောင်းကြောင့်ပေါ့မပြီးပါဘူး။အဲတဝက်တစ်ပြက်ပေါ့ရှိနေပါလေ။ဒီတာဝန်တော့နောက်အစိုးရကပြီးမြောက်တဲ့အထိကိုအဲဆက်လက်ပြီးတော့ပေါ်ဆောင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။
တိုင်းသားဒီနယ်ပတ်သက်လို့ Federal ပြည်ထောင်စုမှုကိုကျင့်သုံးသွားမယ်လို့ NLD ပါတီကတောက်လျှောက်ပြောဆိုလာခဲ့တာပါ။တိုင်းသားတွေဆိုလိုချင်တဲ့ Federal မူနဲ့ပတ်သက်ပြီးဗိုလ်ချုပ်ကွမ်မော်ပြောတာက
အချို့တင်ကတော့ဒီ NLD ကတော့အရင်ကတည်းကဆက်လက်ပြီးတော့စုကိစ္စတွေပြောတယ်ဆိုတော့မူပိုင်းအရဆင်းရဲနိုင်ဖို့အခက်အခဲရှိဘူးလို့ကျွန်တော်နားလည်ပါတယ်ဟိုလက်တွေ့ပိုင်းမှာလုပ်နည်းလုပ်ခံမှာကျွန်တော်အရင်အစိုးရရဲ့ဒီလုပ်ငန်းစဉ်တွေကိုပြန်ပြီးလက်ခံတဲ့အခါမှာကွယ်လွယ်မှုတွေကြားထဲမှာဘယ်လောက်အခက်အခဲရှိမလဲဆိုတဲ့အပိုင်းကိုတော့ကျွန်တော်တို့ကြိုတင်ပြီးပူပန်မှုတွေရှိပါတယ်အခုကျွန်တော်ပြောနေတဲ့ Federal ဆိုတာကကျွန်တော်မြန်မာနိုင်ငံမှာတိုင်းသားဒီမျိုးတွေကြားချက်မှာရှိပြီးသားသမိုင်းယဉ်ကျေးမှုဒီအစဉ်အလာနဲ့ဒီကျွန်တော်ပထမအနေထားသမိုင်းကြောင်းတွေပေါ်မှာအခြေခံတဲ့ Federal State မျိုးကိုဆိုလိုတာပ
ါ Federal ပြည်ထောင်စုလို့ပြောရင်2008အဖွဲ့အစည်းအုပ်ချုပ်ပုံအခြေခံဥပဒေကိုအသိရေးဆွဲမလားပြန်လည်ပြင်ဆင်ရေးဆွဲမလားဆိုတဲ့ပြဿနာတွေရှိလာပါတယ်ဒီအချက်ပေါ်အားလုံးသဘောတူဆုံးဖြတ်ဖို့လိုတယ်လို့ SNLD ဆိုင်းညွန့်လွင်ကပြောပါတယ်
Federal ပြည်ထောင်စုနဲ့ဆိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးနော်ဒီဒီမိုကရေစီနဲ့ဆိုင်တဲ့ဖွဲ့စည်းပုံရေးဆွဲရေးနဲ့ပတ်သက်လို့ဒါအကောင်းဆုံးကတော့ဆွေးနွေးပွဲတွေမှာသဘောတူချက်ရအောင်ဆွေးနွေးတာအကောင်းဆုံးပါဒီအများကဒါပြည်ုံပြင်မဲ့ဆိုလည်းပဲပြည်ုံပြင်ပေါ့အများကဒါနောက်အစ်တစ်ခုအစားထိုးမယ်ဆိုလည်းထိုးပေါ့အရေးကြီးဆုံးကတော့သဘောတူချက်ရဖို့ပါပဲအမရပိုင်းကလည်းတဘောတူလို့မယ်လွတ်တော်ပိုင်းကလည်းတဘောတူလို့မယ်အစိုးရပိုင်းကလည်းလုံမယ်အခု EAO တွေပေါ့နော်တော်လိုင်းလုံးနေတဲ့အဖွဲ့အစည်းတွေလည်းတဘောတူလို့မယ်ပါတီတွေလည်းတဘောတူလို့တယ်ချက်တော့အများကြီးခက်ပါတယ်ဒါပေမဲ့စိတ်ရှည်လက်ရှည်နဲ့ကျွန်တော်လှုပ်တင်တယ်လို့ထင်ပါတယ
်မကြခင်မှာတက်လာမဲ့အစိုးရသည့်လက်ထက်မှာကချင်ပြည်နယ်ကမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖြေရှင်းတင်တယ်လို့ဗိုလ်ချုပ်ကွန်မော်ကပြောပါတယ်အခုရပိုင်းတွေအတွင်းကချင်နဲ့ရှမ်းဒေသတချို့မှာတိုက်ပွဲငယ်တချို့ရှိနေတယ်လို့ဗိုလ်ချုပ်ကွမ်မော်ကပြောဆိုပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါရှင်။ရွေးကောက်ပွဲမှာမဲအပြတ်တက်တဲ့အနိုင်ရထားတဲ့ NLD ကနိုင်ငံရေးအကျဉ်းသားတွေအရေးဦးစားပေးကိစ္စတစ်ခုဖြစ်ဆောင်ရွက်ဖို့ကတိပြုထားတဲ့အချိန်မှာပဲတက်ကြွသူတချို့ထောင်ထဲမှာဆန္ဒပြရင်းနဲ့စေယုံတွေကိုပို့ဆောင်ကုသခံရတဲ့အထိဖြစ်နေပါဗျ။တောက်ကြနေကစိုးရင်ရတဲ့အခြေအနေရှိနေတဲ့ចောင်းသားတွေကနှစ်ဦးကိုတာဝတီအချင်းတောင်အာနာပိုင်တွေကရန်ကုန်စေယုံကြီးကိုပို့လိုက်တဲ့အထက်မှာ22ရက်ကြာစာငက်ခံဆန္ဒပြနေတဲ့ကိုအောင်မှိုင်းဆန်းလဲပါဝင်ပါတယ်။ BOA မြန်မာပိုင်းရဲ့သတင်းတောက်မအေးမာကအကြောင်းစုံကိုပြောပြမှာပါ
။ပြီးခဲ့တဲ့ရက်ကပဲအစ ိုင်ယောဂါရှိတဲ့ကျောင်းသားတဦးအစာငတ်ခံဆန္ဒပြရာကနေသတိလင့်မြေမျောသွားခဲ့တဲ့အတွက်ရန်ကုန်စေယုံကြီးရဲ့အရေးပေါ်ဌာနမှကုသမှုခံနေရပါတယ်ဒီကနေ့မှာတော့ရက်20ကျော်ကြာအစာငတ်ခံဆန္ဒပြနေတဲ့ဗကတများအဖွဲ့ချုပ်ကကျောင်းသားကောင်းဆောင်ကိုအောင်ဟိုင်းဆန်းတဲ့နောက်တဦးကိုတော့အာဏာပိုင်တွေကရန်ကုန်စေယုံကြီးကိုပို့ပြီးတော့ကုသပေးခဲ့ပေမဲ့စစ်စစ်မှုကိုသာခံယူပြီးစေကုသမှုခံယူဖို့အတွက်ကျောင်းသားနှဦးလုံးကငင်းဆိုခဲ့တယ်ဆိုပြီးစေယုံကြီးမှရောက်ရှိနေတဲ့ကျောင်းသားတွေကိုဝင်းရံကူညီပေးနေသူဦးအောင်မြင့်ကပြောပါတယ်
။ဝန်ထမ်းချင်းတွေကလက်ရှိရေးပေါ်မှာရေးပေါ်မှာသူဖြည့်ဖြည့်လိုက်တော့ဘောလုံးကြီးဖြည့်ဖြည့်ခံတယ်ဒါပေမဲ့စေကုမခံဘူးအစာမစားဘူးအစာပြဲတာလက်မခံဘူးဘယ်လိုမှလုပ်ဘူးပေါ့နော်။ကျောင်းသားချင်းတွေကတော့တွေးပေါင်းချင်းတွေကောင်းတယ်စီးပွားမှန်တယ်။ဆိုင်ကတော့ခုတုံးပဲဖြည့်မတိရသေးဘူးကွာ။စေကုခေါ်လာတာကတာလီတောင်းပိုင်းရဲ့အစီအစဉ်နဲ့ခေါ်လာတာကိုယ်ကမိုင်းလာလို့ဆန္ဒနဲ့မဟုတ်ဘူး။
သူတို့ရဲ့အခြေအနေဟာအရေးပေါ်အခန်းထဲကိုပို့ထားရပြီးစိုးရင်ရတဲ့အခြေအနေမှာရှိနေတယ်လို့ယူဆရတယ်လို့လည်းသူကဆက်ပြောသွားပါတယ်
ရောင်းစီရောက်တာဟုတ်တယ်ဟုတ်ကဲ့ဒီလိုဆိုရင်လည်းပို့ရခြင်းမရှိနေကြရတာလေ
ဒီ
22ရက်ရှိပြီဒါအကြမ်းရဆိုရတဲ့ချင်းတွေရောက်ပြီလမ်းမြင်ရတဲ့နေသားတော့အားတော့တော်တော်နည်းနေပြီပေါ့နော်အနေသားတော့ဆိုရတဲ့နေသားတော့ရောက်နေ
ပြီးခဲ့တဲ့ရက်ကတော့အစာရင်ယောဂါရှိနေတဲ့ကိုဖြိုးတနတ်ဟာအစာငတ်ခံဆန္ဒပြမှုကိုမိခင်ရဲ့မေတ္တာရက်ခံမှုတွေကြောင့်ရက်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။ဒါအပြင်အင်းစိန်ထောင်နဲ့မြင်းညံထောင်တွေမှာတော့ထောင်အနာပိုင်တွေကရေဖက်တောက်မှုတွေနဲ့အကျန့်ဖက်ရိုက်နှက်မှုတွေရှိနေတာတွေကြောင့်အစာငတ်ခံဆန္ဒပြမှုတွေရပ်နားခဲ့ရတယ်လို့ဆိုပါတယ်။မြင်းညံထောင်မှာတော့ရေဖက်ပြီးတော့ရိုက်နှက်မှုတွေရှိတယ်လို့သိရကြောင်းဘကတာကျောင်းသားဟောင်းကိုရဲမင်းဟန်ကအခုလိုပြောပြပါတယ
်။ကိုစီဒီမြတ်နဲ့အဲဒီဟိုကကိုစိုးနိုင်ပေါ့နော်နှစ်ယောက်ပေါ့နော်ထုတ်ဆောင်ကြီးရဲ့မှာထားတဲ့အချိန်မှာသံဃာ့ဆန္ဒပြတဲ့ဥစ္စာကိုလက်မခံဘူးဆိုပြီးတော့ဒီကြအဆောင်ကိုခေါ်သွားတယ်ခေါ်သွားတဲ့အချိန်ကျမှဒီကြအဆောင်မရောက်မီလမ်းမှာလည်းညီမကြီးကလူအုပ်နဲ့ပေါ့အဲ့ဒီအရာတွေရှိရသူတို့နဲ့တောင်းအုပ်ပြီးတော့မှဝိုင်းချုံနေမှာရိုက်ကြတယ်လို့မင်းကကိုစိုးလိုက်တဲ့ကိုစီဒီမြတ်ကလည်းပြီးတော့ကျွန်တော်တို့ကိုဒီစာပြောပြတယ်ဗျဒီတောင်းအုပ်ပြီးတော့နောက်ကနေဖန်လေလိုက်ပြီးတော့လက်နှစ်ဖက်နဲ့ထုတ်ပြီးတော့မှအောက်ပိုင်းကိုလွတ်တဲ့နေရာတွေကိုဝိုင်းရကြတာရိုက်တဲ့လူကြီးကတော့အမကြီးဘူးမကိုမကြည့်အောင်သူကခေါင်းကိုဖုံးပြီးတော့အုပ်ရိုက်တဲ့အကြောင်းမလို့ဘူးမတော့ဟိုရိုက်တဲ့ဆိုတဲ့ဥစ္စာကိုမကြည့်ကြအောင်လူကိုပေါ့နော်ဝန်တန်းလားသူ့မို့အခြားအရှင်းသားတွေလားဗန်တာမိုးတွေကိုမကြည့်ကြအောင်သူတို့ကိုလာကြည့်ပြီးတော့မှဒီရေကိုတောက်ရေကိုဆိုပြီးတော့တောက်ရေကိုဖြတ်လိုက်တယ်လို့ပြောတယ်ဗျလက်စစ်ခွဲအပီလီလီနဲ့ပေါ့၃နာရီကြာတစ်ခါပဲရေတစ်ခွက်လေးပြေးတယ်ဗျအဲ့မှာညနေပိုင်း၃နာရီလောက်ရောက်တဲ့အချိန်မှာမပြေးတော့ဘဲနဲ့လုံးဝဖြတ်လိုက်တယ်လို့ပြောတယ်ဗျ
နိုင်ငံရေးတင်းသားတွေလွတ်မြောက်ရေးအတွက်အစာငတ်ခံဆန္ဒပြမှုတွေဟာပြီးခဲ့တဲ့လကုံပိုင်းကစတင်ခဲ့ပြီးတရားရီအကျဉ်းထောင်ကနေအကျဉ်းထောင်အသီးသီးကိုပြန့်နှံ့ကလှုပ်ရှားမှုတွေလှုပ်လာတာပါဒီလှုပ်ရှားမှုတွေကိုပြည်ရင်းပြည်ပမှာလည်းထောက်ခံအားပေးမှုတွေရှိခဲ့ပြီးနိုင်ငံရေးအကျဉ်းသားတွေအများဆုံးပြန်လွတ်ပြေးတောင်းဆိုမှုတွေရှိခဲ့ပါတယ်မြန်မာနိုင်ငံမှာတော့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ရဲ့လက်ရှိစည်းရင်းအရနိုင်ငံရေးအကျဉ်းသား109ဦးရှိပြီးလူ့အခွင့်အရေးနိုင်ငံရေးအရတရားရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူပေါင်း460ကျော်ရှိနေတာပါ2015ခုနှစ်ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရထားတဲ့ NLD ကတော့နိုင်ငံရေးအကျဉ်းသားတွေအရေးဦးစားပေးကိစ္စတစ်ခုဖြစ်ဆောင်ရွက်ဖို့အတွက်သတိပြုထားပါတယ်အရင်အစိုးရလက်ထက်မှာကောနောက်ဆုံးအာဏာမလွှဲရသေးတဲ့လက်ရှိအရက်သားအစိုးရလက်ထက်မှာကောမကြာခဏလူငယ်ချမ်းသာခွင့်နဲ့လူငယ်သက်သာခွင့်တွေပေးခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်တွေကမပါသလောက်နှဲပါခဲ့ပြီးရာဇဝတ်မှုနဲ့အကျဉ်းကျတဲ့အရေးအတွက်တွေကသာအများအပြားလွတ်ပေးလို့ရှိတဲ့အတွက်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးတောင်းဆိုမှုတွေကတက်မှန်ပေါ်ပေါက်လာတာဖြစ်ပါတယ်ရှင်
။ VOE မြန်မာပိုင်းသတင်းတောက်မတ်အေးပါပါရှင်။ကျမတို့ VOE မြန်မာပိုင်းကနေရွေးကောက်ပွဲအထူးစီစဉ်တွေကိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကနေတင်ဆက်နေပါတယ်။ကဘာတလွားကသောရရှင်နေအနေနဲ့အင်တာနက်ဆာမျက်နှာကနေကြည့်ရှုမယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တောက်ကြနေညဘက်အစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒမီတာ24 25 32တို့ကနေတိုက်ရိုက်ထုံးလွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အမျိုးသမီးကဏ္ဍနဲ့အတူနားဆင်ရမှာက
ဘာကြောင့်လဲဆိုတော့ဒီဟလာဘုကာချုပ်နော်နဲ့ဒီတမတကိုယ်တိုင်ကပြည်သူလူထုရဲ့ဆန္ဒကိုလေးစားဝါမယ်နော်ဆိုပြီးတခြားပြောထားတယ်
။ဒါကတော့အမေရိကန်ပြည်ထောင်စုရောက်မြန်မာတွေရဲ့ရွေးကောက်ပွဲအပေါ်အမြင်တွေကိုစူးစီးတင်ပြထားတဲ့သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာအပြည့်အစုံနားဆင်ကြရမှာပါ။ဒါအပြင်သိပ္ပံနဲ့နည်းပညာကဏ္ဍမှာလည်းရွေးကောက်ပွဲနဲ့ဆိုင်တဲ့နည်းပညာအကြောင်းပြောပြထားတာကိုကြားဖို့ရှိပါတယ်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါ။မကြာမီကကျင်းပပြသခဲ့တဲ့မြန်မာနိုင်ငံရဲ့သမိုင်းတင်ရွေးကောက်ပွဲမှာမဲထောက်ကံမှုပေးခဲ့ကြတဲ့မဲဆန္ဒရှင်တွေနဲ့အမျိုးသမီးအများပြားပါဝင်ခဲ့တာတွေ့ရပါတယ်။ဒါကြောင့်လည်းမဲပေးခဲ့ကြတဲ့အမျိုးသမီးတွေရဲ့အတန်တွေအပြင်လက်ရှိရွေးကောက်ပွဲရလဒ်တွေအပေါ်မြန်မာအမျိုးသမီးတချို့တို့ရဲ့ပြောဆိုချက်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကစူးစီးတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined.
This is in many ways a momentous opportunity for the people of Burma. What we've seen take place on Sunday was a nationwide vote. We had been very focused on this election as a critical milestone.
မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေအတွက်ထူးကဲလှတဲ့အခွင့်အရေးတစ်ရပ်ပါပဲ။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတနိုင်ငံလုံးထွက်ပြီးတော့မဲပေးကြတာကိုတွေ့ရပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အပြောင်းအလဲဖော်ဆောင်တဲ့နေရာမှာအလွန်အရေးကြီးတဲ့အသွင်ကူးပြောင်းမှုဖြစ်ပါတယ်
။အဲ့ဒါကတော့အင်ပီရိုမြူတာလုံဂျုံရဲ့လက်ထောက်ကြံပိပုဂ္ဂိုလ်ဘန်ရိုးစ်ကဂျာတာပရီနေနိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။သူပြောကြားခဲ့လို့ပဲမြန်မာနိုင်ငံရဲ့အပြောင်းအလဲကိုဖော်ဆောင်မဲ့တမိုင်းတင်ရွေးကောက်ပွဲမှာတာဝန်သိသည့်မဲထွက်ပေးခဲ့ကြတဲ့မြန်မာပြည်သူမဲဆန္ဒရှင်အပေါင်းတို့ကိုလည်းနိုင်ငံတကာကချီးကျူးခဲ့ကြတာတွေ့ရပါတယ်။ဒီရွေးကောက်ပွဲရဲ့လက်ရှိရလဒ်ပြည်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်ကြာတာပရီနေ့စီရင်တွေအရတော့တိုက်ခန်းခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူ့လွှတ်တော်မှာ218နေရာမြို့သားလွှတ်တော်မှာ130တိုင်းဒေသကြီးလွှတ်တော်မှာ380နေရာတို့ရရှိထားပြီးအစိုးရဖွဲ့နိုင်လောက်ဖို့နေရာလုံလောက်ရရှိထားတာဖြစ်ပါတယ်ခုလိုတရဝင်းရလဒ်ပြည်မထုတ်ပြန်မီကတဲ့ကူကကနဦးလက်ခံရဲ့စီရင်တွေအရလေNLD အနေနဲ့မဲအများစုအနိုင်ရရှိလိမ့်မယ်လို့ချိုတင်ဟော့ဂင်းထုတ်နိုင်ခဲ့တယ်ဆိုတာကိုတော့ရွေးကောက်ပွဲကျင်းပအပြီးလင်းနာနီမှာဒေါ်အောင်ဆန်းစုကြည်ရဲ့ပြောကြားချက်အရခံမှန်းယူနိုင်ပါတယ်
။ကျွန်တော်တို့အခုချိန်မှာဆိုရင်မဲရလတ်တွေကိုတရဝင်းအတိမပြတ်သေးပါဘူး။ဒါပေမဲ့လည်းအများပြည်သူကတော့ဘယ်လိုအခြေအနေမှရှိတယ်ဆိုတာကိုတော့သဘောပေါက်ကြပါလိမ့်မယ်လို့ကျွန်တော်တို့ချက်ပါတ
ယ်။ငံကြီးရဲ့ဝိုင်းချီးမွမ်းမှုကိုခံခဲ့ရတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်ပေါင်းတန်း30ကျော်နဲ့မြို့သမီးမဲဆန္ဒရှင်အများပြားလဲပါဝင်ကြတာကိုတွေ့ခဲ့ရပါတယ်။မနေ့6နာရီမဲယုံဖွင့်အမီမဲပေးနိုင်မှုတန်းစီခဲ့ကြတဲ့အမျိုးသမီးတွေရဲ့ပုံရိပ်အမျိုးမျိုးကိုတွေ့ခဲ့ရတာကလည်းအားကြစရာလို့ဆိုရမှာဖြစ်ပါတယ်။ဒါကြောင့်လေခုလိုမဲပေးခဲ့ကြတဲ့အမျိုးသမီးတချို့တို့ရဲ့အတန်ကိုတင်ပြလိုပါတယ်။ဒီကပွဲမှာ NLD အတွက်မဲပေးခဲ့တဲ့ပြည်တွင်းကမဲဆန္ဒရှင်တူကတော့
ဟာတရားရခိုင်တော့ကျမတို့အောင်ပါအဲကြောင့်အဲ့မျောလင့်ချက်အပြင်းနဲ့လာတာကျမတို့နိုင်ပါ NLD နိုင်ကိုနိုင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့လာတာ
ဒီကပွဲမဲပေးအပြီးရလတွေကိုတိဖို့မအိပ်နိုင်ပဲစောင့်ကြည့်ခဲ့သူတူရဲ့ပြောပြချက်က
အញ្ញញ័ងကိုသိချင်နေပါတယ်ရှင်ညလည်းညလည်းကောင်းကောင်းအိပ်လို့မပြောပါဘူးရှင်ကျမလိုပဲကျမရဲ့မိတ်ဆွေပေါင်းတဲ့နေလည်းညတညာလုံးပဲဒီဟို Facebook ကနေ reset တွေကိုဖတ်နေပါတယ်ရှင
်ဝိကောက်ပွဲမှာအများစုက NLD ကိုမဲပေးခဲ့ကြပြီးမဲ့လို့လေအာနာယပြည်ခိုင်ဖြိုးပါတီကိုမဲပေးခဲ့တဲ့စစ်တပ်မိသားစုဝင်ဒေါ်ဆန်းဆန်းဝေလေးရှိတာတွေ့ရပါတယ်သူ့ရဲ့အမြင်ကတော့ဘယ်လိုရှိပါသလဲ
တက်ကဆိုတော့ကြံ့ဖို့ပေါ့
จำพวกนี้อยู่แล้วมีอะไรเด็ด
ตอนนี้เราไม่ได้ใจเท่าไหร่แล้วด้วยกางเกงเปลี่ยนพ่อมาไปปีสุริยายงจีมาเลยคู่อารมณ์โหบก้าโหนูนูที่บ้าโหนูนูเนี่ยไอ้เราพี่นี่มาสู้ตีอะไรโอ้ตะเกลือโอ้ตะเตะอุตส่าห์ตะเตะเบื่อด้วยไหนวะวะไหนเนี่ยลูกอ่ะซ้อนๆอ่ะคู่ลูกไปบ่เนาะโอ้เบื่อพี่นี่ได้สู้แล้วนอกแท้ตัวแท้ยวยออกมาเว้ยดิอันนี้ไปดูดูอ่ะรอกูซ้าวินนี่ด้วยไปปูเลยทีโหลลูกจี้เป็ดป้ายนอกก็ตึกตัวแท้ไม่สินซาจ้ะบ่โหอินอ้าหลูเลยสู้ล่ะตาวินก็ตั้วพี่อ่ะบ่တကယ်လို့အောင်ဆန်းစုကြည်ပဲအများမဲဆိုတော့သူနိုင်ပေါ့။အောင်ကျန်ဘက်ကများမဲဆိုတော့ကိုရီနိုင်ပေါ့။ဟိုကိုဘက်ကနိုင်ရေဆိုတော့ပုံစံမျိုးလဲတည်ယူတာမရှိဘူး။သူဘက်ကမနိုင်ပါစေနဲ့ဆိုတော့စိတ်ထက်လည်းမရှိဘူး။သူနိုင်သွားရင်သူအုပ်ချုပ်ပေါ့။ဟုတ်တယ်မလား။တမရတော့ဒီလိုပဲလုပ်ကြအောင်။နိုင်ငံတိုးတက်ရေးအတွက်ဟုတ်တယ်မလား။ဘသူပဲဖြစ်ဖြစ်ဟိုပြည်သူလူထုဖြစ်တဲ့အတွက်တက်ကပဲဖြစ်ဖြစ်ဟိုဘက်ပဲအနေဒီပဲဖြစ်ဖြစ်အကုန်လုံးပြည်သူလူထုကလက်ခံ
။ပြပမှာရောက်နေလို့ချူတင်မဲပြီးခဲ့တဲ့မြန်မာနိုင်ငံသူမဲဆန္ဒရှင်တူကတော့မဝီဝီနိုင်ပဲဖြစ်ပါလေသူကတော့နယူးယောက်ရှိမြန်မာတန်ကိုစရရုံမှာမဲပေးခဲ့သူပါ
အခုဒီနေ့အတွက်ကတော့အားကျင်းနေလို့ရှိပါတယ်လို့ပြောလို့ရပါတယ်ဘာလို့လဲဆိုတော့ဟိုတမျိုးနေတမျိုးနေနောက်တစ်ခါတခြားဒေတာတွေကနေတော့ထွက်လာတယ်မဲရီယာအန်အယ်ဒီယာမဲရီယာအပြတ်အသတ်ဖြစ်နေတဲ့အခါကျတော့အခုမြေရတမျက်ပေါ့နော်အဲ့အချိန်ထိကတော့အရင်ရင်အားရပါတယ
်လော့စ်အန်ဂျလိစ်ကနေနောက်ထပ်မဲပေးခဲ့သူတူကတော့ဆာယေးဆီယာမညူတက်ကျော်ဖြစ်ပါတယ်
ဒီကိစ္စကိုပြောရင်တော့1990ရွေးကောက်ပွဲကာလနဲ့ရှင်ပြီးပြောချင်ပါတယ်1990ကာလဆိုတာကအမတန်အကျက်တဲဆိုင်တဲ့ကာလပါနိုင်ငံရေးအကြောင်းဝေဖန်သုံးသပ်ရင်တော့တူတူတိတိပြောနေရတဲ့ခေတ်ထောက်လန်းရေးဆိုတာလည်းနေရာတကာမှာလိုက်တဲ့ခေတ်အဲ့လိုခေတ်မျိုးမှာတောင်မှ NLD ကိုပဲမဲပေးခဲ့ကြတယ်လေပြီးဒီလောက်နိုင်တာတောင်မှအနိုင်ရပါတီကအနာမရခဲ့ဘူးအဲ့တော့2015မှာတော့ပွင့်တဲ့တကားတွေကပွင့်ပြီးတော့ဘယ်တကားတွေကဆက်ပြေကုန်မလဲဒီ90ဆိုပြီးတော့ကျော်နေလို့လေတိတ်တော့စိတ်ချတဲ့အချိန်နေဟုတ်မလားမဟုတ်မလားဒါလည်းတွေးစရာပေါ့နော်ကဘာပေါ်မှာတော့တိုင်းပြည်တပြည်ရှိမယ်ဆိုရင်စစ်တပ်ကတော့လိုအပ်တာပါပဲကျမတို့ဗမာပြည်ရဲ့ပြဿနာဗမာစစ်တပ်ကကိုယ့်အချင်းချင်းကိုပြန်ပြီးထောင်းနေတာအဓိကပြဿနာလို့မြင်ပါတယ်တကယ်လို့သူတို့စစ်တပ်ပြီးစီးပွားရေးဆိုလဲငါပြည်ပဲအုပ်ချုပ်မယ်အခြေခံဥပဒေဆိုလဲငါပြည်ပဲဆွဲမယ်အစစအရရငါပြည်သားဆိုတဲ့စိတ်ဓာတ်မျိုးမထားပဲနဲ့ကိုယ့်တိုင်းပြည်ကိုကာကွယ်မယ်ကိုယ့်အလုပ်ကိုလုပ်မယ်စစ်တပ်နေရာကိုဂုံယူဝေကြွားစွာနဲ့မှန်မှန်ကန်ကန်နေရယူနိုင်မယ်ဆိုကျမတို့ဒီတပ်မတော်ကိုမကြိုးစိုးကြအကြောင်းမရှိပါ
စင်ကာပူမှာရောက်နေပြီးချိုတင်မဲပေးခဲ့သူနောက်တူကတော့မမီကျော်စုံညွန်ဖြစ်ပါတယ်
။နောက်တစ်ချက်ကအန်ဒီဒီလိုမျိုးအပြတ်တနိုင်တော့တဲ့အတွက်အားလုံးကမဖြစ်မနေအားပြရမယ်ဆိုတဲ့အသေးစိတ်တစ်ခုတည်းရှိနေအောင်လက်ရန်ကိုကျေးဇူးလက်တင်ပြီးပုံလဲယူနေဒီအန်ဒီရဲ့ဒီလိုမျိုးအောင်မြင်မှုဒီပြည်သူတရလုံးရဲ့အောင်မြင်မှုလို့ခံယူပြီးအချိန်ဆောက်ပြီးတော့ဒါအချိန်ယူပြောင်းလဲသွားနိုင်မယ်လို့တော့မြင်မိတယ
်။ရွေးကောက်ပွဲရလဒ်တွေတဖြည်းဖြည်းထုတ်ပြန်ခဲ့ရမှာတိုက်ခမ်းပါတီမျိုးသားဒီမိုကရေစီအနိုင်ရရှိတဲ့ဆိုတဲ့ဒရင်ဝေချောင်းလေးအမေရိကန်ရောက်မြန်မာအမျိုးသမီးချို့တို့ထံကနေတုံ့ပြန်သံတွေကိုလည်းတင်ပြလိုပါတယ်မယ်လန်ပြည်နယ်ဒီမန္တလေးဝေကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ကျမတို့ရဲ့ရလက်ကအရန်ကိုကောင်းနေတယ်။ဘာဖြစ်လို့လဲ။ကိုကရလက်ကကောင်းနေတဲ့အချိန်မှာကြာရှုံးမှုကိုရောက်သွားမှအောင်ကျွန်မအနေနဲ့အရန်ကြောက်တယ်။ပြီးတော့ကျွန်မပြောချင်တာကိုဆက်လက်လောင်းနေအနေနဲ့ NLD ကိုဆက်လက်လောင်းအနေနဲ့လို့ကျွန်မတခုပြောညာ။ပြည်သူလူထုကကျွန်မတို့ NLD ကိုမဲပေးလိုက်တယ်ဆိုတာဗိုလ်ချုပ်အောင်ဆန်းသမီးဒေါ်အောင်ဆန်းစုကြည်ဆိုတဲ့စိတ်တက်ရဲ့ NLD ဆိုတဲ့ဆိုင်ပုတ်ရဲကိုတို့တွေကလေးလေးဆားဆားနဲ့ပေးကြတယ်။အဲ့တော့အရာတွေကိုအလွဲသုံးစားမလုပ်ကြဘူး။ပြီးတော့ပြည်သူလူထုကနေပြီးတော့အလုံးလုံးဖို့ပခုံးထမ်းတောင်းဝင်ပေးလိုက်တဲ့အတွက်ဒီဟာကိုတောင်းဝင်ကြအောင်ကိုယ်စလေလောင်းနေရောတာဝန်ရှိတဲ့ဟိုလူကြီးတွေရောခေါင်းဆောင်ခေါင်းတွေရောအလုံးလုံးဖို့ကျွန်မတိုက်တွန်းချင်တယ
်တချင်ကရှီလီလုံးဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့သူမတ်တာလင်းကတော့
ကျွန်မအနေနဲ့ပြောချင်တာကတော့ပြည်သူလူထုကနေတော့မှဒီလက်ရှိအောင်နိုင်ရေးအတွက်ကိုသူတို့ခွန်အားတွေနဲ့သိရမလားပခုံးထမ်းတင်ပြီးသွားပြီအဲ့ဒီတော့လည်းလက်ရှိအမတ်လောင်းတွေအနေနဲ့တိုင်းပြည်ပြန်လဲထူထောင်ရေးမှာအောက်ခွန်ခွန်ဆိုင်အလုံးလုံးဖို့ဆိုတဲ့ဟာတွေမှာကျွန်မအနေနဲ့တိုက်တွန်းချင်ပါတယ်ကျွန်မတို့ကိုယ်နိုင်ကလည်းဝိုင်းဝန်းကူညီပေးမှာဖြစ်ပါတယ်နောက်ပြီးတော့မှတိုင်းပြည်ဘယ်အစိုးရဘာတွေပဲလုပ်ခဲ့လုပ်ခဲ့ပြီးခဲ့တဲ့အစိုးရဘာတွေပဲလုပ်ခဲ့တက်လာတဲ့အစိုးရအသင်းမှာသူတို့တွေအနေနဲ့အဲ့ဒါကိုအပြစ်မပြောဘဲနဲ့တိုင်းပြည်ပြန်လဲကောင်းမွန်မှုအတွက်ကိုအလုံးလုံးနိုင်မှုကအရေးကြီးပါတယ်နောက်တော့တိုင်းပြည်တပြည်မှာကျောင်းသားဆိုတာရှိတယ်ကျောင်းသားမရှိရင်ဘယ်တော့မှလည်းတိုင်းပြည်ဆိုတာလည်းမထင်မြောက်ပါဘူးအဲ့ဒီအတွက်အခုအချင်းချခံနေရတဲ့ကျောင်းသားတွေပြန်လဲလွတ်မြောက်လာပြီးတော့မှကျောင်းကန်းတွေကိုပြန်သွားနိုင်မှုအတွက်ကိုလည်းဒီလက်ရှိအစိုးရမှာတာဝန်ရှိသူနောက်တက်လာမယ်အစိုးရမှာလည်းတာဝန်ရှိရဆိုတော့ကျွန်မအနေနဲ့ပြောချင်ပါတယ
်2015ရွေးကောက်ပွဲပေါ်မြန်မာအမျိုးသမီးတချို့တို့ရဲ့အတန်းတွေကိုကြားခဲ့ရတာဖြစ်ပါတယ်ဒီရွေးကောက်ပွဲမှာစောင့်ကြည့်ရမယ့်အရေးကြီးတဲ့အမျိုးသမီးတွေထဲပတ်သက်တဲ့နောက်တစ်ချက်ကတော့လွှတ်တော်ကိုယ်စားလှယ်ပေါင်း6000ကျော်ရဲ့15ရာခိုင်နှုန်းဖြစ်တဲ့မြို့သမီးကိုယ်စားလှယ်ပေါင်း100နီးပါးပါဝင်ရှင်ပြိုင်ခဲ့ရမှာ အမျိုးသမီးကိုယ်စားလှယ်ဘဏ္ဍာဦးအနိုင်ရရှိတဲ့ဆိုတဲ့အချက်ပင်ဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္ဓာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
You can bend but never break me, 'cause it only serves to make me more determined to
ဒေါ်လာလန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်အခုဆက်လက်ပြီးတော့လဲသုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုရောက်မြန်မာတွေရဲ့ရွေးကောက်ပွဲအပေါ်မျှော်လင့်ချက်နဲ့စိုးရိမ်ပူပန်မှုတွေအကြောင်းကိုကိုအောင်ကစူးစီးတင်ပြထားပါတယ်ရှင်
ရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားတွေကိုစူးစီးတင်ဆက်ရမှာအခုပထမဆုံးပြောကြားသူကတော့1990ခုနှစ်ရွေးကောက်ပွဲမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ခဲ့ပြီးအဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံမျိုးသားညွန်ပေါင်းအစိုးရရဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းဖြစ်ပါတယ
်1990ရွေးကောက်ပွဲတုန်းကရွေးကောက်ပွဲရဲ့ခြေညာချက်ပေါ့နော်အဲ့ဒီအထိကမှန်ကန်ပါတယ်သို့တော်လည်းပဲဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာနော်ဒီရွေးကောက်ပွဲကိုဟလာဒီမေဆန္ဒရှင်တွေရဲ့เนาะဆန္ဒကိုဖြည့်ဆည်းဖို့ဆိုတဲ့နေရာမှာဒီအဲ့မှာအုပ်ချုပ်တဲ့လူတန်းစားအုပ်ချုပ်သူတွေကပြက်ကွက်တယ်လို့ကျွန်တော်မြင်တယ်။ဒါအမှန်မပြောတော့လိန်နေเนาะဟလာဒီဒါဘာကြောင့်လဲဆိုတော့အရင်တည်းကပြောသွားတာကဗိုလ်ချုပ်မှုကြီးစိုးမောင်ကိုတိုင်ကစစ်တမ်းရကိုပြန်ပါမယ်လို့ပြောခဲ့တာ။စစ်တမ်းရကိုမပြန်တဲ့ပြင်မှာဆက်ပြီးတော့25နှစ်ဟလာအနာယူထားတယ်เนาะဒါအများကြီးမှားတယ်တိုင်းပြည်အတွက်လည်းမှားတယ်အကုန်လုံးအတွက်မှားတယ်ဒီလိုမြင်နေဆိုတော့ဒီတစ်ခါတော့ဒီလိုဖြစ်မယ်လို့ကျွန်တော်မထင်ဘူးเนาะဟုတ်လားဘာကြောင့်လဲဆိုတော့ဒီဟုတ်လားဘုကာချုပ်เนาะ ਨੇ ဒီတမတကိုယ်တိုင်ကပြည်သူလူထုရဲ့ဆန္ဒကိုလေးစားပါမယ်เนาะဆိုပြီးတခြားပြောထားတယ်နောက်ပြီးတကဘာလုံးကလည်းစောင့်ကြည့်နေတယ်အဲ့တော့ဒီတခါတော့အဲ့လိုမဖြစ်ဘဲနဲ့မှန်မှန်ကန်ကန်နဲ့အနိုင်ရတဲ့ပါတီကိုဟလာအာဏာသွင်းဖို့ပဲလိုတော့ပေါ့
1990ခုနှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအနိုင်ရကိုယ်စားလှယ်ဖြစ်တဲ့မိုးကုတ်မဲဆန္ဒနယ်ကဦးဘိုလာတင်ကလည်းသူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်ကျွန်တော်ကတော့အတောင်ဆန်းစုကြည်ကဒီရွေးကောက်ပွဲလှုပ်ရှားမှုကမ်ပိန်းတွေပေါ့နော်နောက်ဆုံးနေ့မှာတရင်းစာရှင်းလင်းပွဲမှာပြောထားတဲ့အချက်နှစ်ချက်ကိုပြန်တောက်ပြချင်ပါဒေါ်ဆန်းစုကြည်ပြောတာတစ်ချက်ကတော့ရွေးကောက်ပွဲရက်လက်ကမမှန်ကန်ကန်ထွက်ပေါ်လာဖို့ဖြစ်ပါဒါဒီကနေ့ပြည်သူလူထုဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပေးတာဖြစ်စေကျန်တဲ့တိုင်းရင်းသားအင်အားစုပါတီတွေကိုပေးတာဖြစ်စေကြမ်းခိုင်ဖွံ့ဖြိုးရေးကိုပေးတာပဲဖြစ်စေကြိုတင်မဲပဲဖြစ်ဖြစ်ချက်ချင်းပေးတဲ့မဲပဲဖြစ်ဖြစ်ဒီမဲတွေဟာမမှန်ကန်ကန်နဲ့တိတိကျကျထွက်လာဖို့ရွေးကောက်ပွဲကော်မရှင်ကတတိရှိရှိလုတ်ပေးရပါလိမ့်မယ်ဒါကိုအာနာပိုင်တွေကလည်းချင်းချောက်မှုဟင်းဟောက်မှုနောက်ရှက်ဟန်တာမှုလုံးဝမလုပ်အောင်ဒါအတစ်ချက်ရွေးကောက်ပွဲရလက်ကမမှန်ကန်ကန်ထွက်လာဖို့ဒါပထမအဆင့်ဒါအရေးကြီးတယ်လို့တော့ဆန်းစစ်ကြီးပြောတာကျွန်တော်ပြည့်ဝသဘောတူဒုတိယချက်ကတော့အဲ့ဒီရွေးကောက်ပွဲရလက်ကဘယ်သူနိုင်ပြီးဖြစ်စေအဲ့ဒါကိုအရှိတိုင်းအတိမတ်ပြုရဲတဲ့တတိဒီကနေ့ရွေးကောက်ပွဲကော်မရှင်မှာကောလက်ရှိအာဏာကိုင်ထားတဲ့အာဏာပိုင်အားစုတွေမှာကောဒါရှိဖို့အင်ပလန်အရေးကြီးပါတယ်ဒါတောင်ဆန်းစုကြီးထောက်ပြတယ်ချက်နှစ်ချက်ဒီအချက်နှစ်ချက်ကိုကျော်လွှမ်းနိုင်မှသာလျှင်ကျွန်တော်တို့တိုင်းပြည်ဟာတကယ်စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်နိုင်မယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့နိုင်ငံတကာကလည်းပဲအယုံကြည်မရှိတဲ့ပြည်သူလူထုကလည်းလေးစားမှုအယုံကြည်မရှိတဲ့အုပ်ချုပ်သူလူထမ်းစားတွေနဲ့ပဲတန်တရာလဲပြီးတော့တိုင်းပြည်ကဒီမိုကရေစီလဲဖြစ်မှာမဟုတ်ဘူးဘဒမလည်းဆင်းရဲတွေလွတ်မှာမဟုတ်ဘူးလို့ကျွန်တော်ပြောရမှာပ
ါ Maryland ပြည်နယ် Rock Vale မြို့ကတော်နေနေဝေကလည်
းကျမတို့ကရလက်ကအရန်ကိုကောင်းနေတယ်။ဘာဖြစ်လို့လဲ။ကိုကရလက်ကကောင်းနေတဲ့အချိန်မှာကြရှုံးမှုကိုရောက်သွားမှာကိုကျမအနေနဲ့အရန်ကြောက်တယ်။ပြီးတော့ဟိုလောရက်ကိုပြီးတော့ကျမပြောချင်တာကိုဆက်လက်လောင်းနေအနေနဲ့ NLD ကိုဆက်လက်လောင်းအနေနဲ့ကိုလည်းကျမတခုပြောညာပြည်သူလူထုကကျမတို့ NLD ကိုမဲပေးလိုက်တယ်ဆိုတာဘိုကျော်အောင်ဆန်းသမီးဒေါ်အောင်ဆန်းစုကြည်ဆိုတဲ့စိတ်သက်နဲ့စိတ်သက်ရဲ့ NLD ဆိုတဲ့ဟိုစိုင်းဘုတ်ရေကိုသူတို့တွေကလေးလေးဆားဆားနဲ့ပေးကြတာအဲ့တော့အဲ့အရာတွေကိုအလွဲသုံးစားမလုပ်ကြဘူးအော်ဟိုဟိုကျမပြောချင်တာအလွဲသုံးစားမလုပ်ကြဘူးပြီးတော့ပခုံးပြည်သူလူထုကနေပြီးတော့အလုတ်လုတ်ဖို့ပခုံးထမ်းတောင်းဝင်ပေးလိုက်တဲ့အတွက် ဟိုဒီဟာကိုတောင်းဝင်ကြအောင်ကိုယ်စလဲလောင်းနေရောတောင်းဝင်ရှိတဲ့ဟိုလူကြီးတွေရောခေါင်းဆောင်ခေါင်းတွေရောပီတအောင်လို့အလုတ်လုတ်ဖို့လို့အလုတ်လုတ်ဖို့ကျွန်မတိုက်တွန်းချင်တယ
်ဝါရှင်တန်ဒီစီမှာနေထိုင်တဲ့အမေရိကန်တက်သူကျောင်းသားကိုတန်းထောက်အောင်ကတော့တက်မရော့အပေါ်သူ့ရဲ့မျှော်လင့်ချက်ကိုအခုလို့ပြောပါတယ
်အခုလက်ရှိတော့မြန်မာနိုင်ငံမှာ NLD ကမဲအများစုကိုအနိုင်ရရှိထားတယ်ပေါ့နော်ဒီဒါပေမဲ့တချို့တွေကထင်တာကတော့ဒီ NLD နိုင်သွားရင်တော့အစကဖွဲ့နိုင်ရင်တော့နေချင်းညချင်းပြောင်းလဲမှုတွေရမယ်လို့ထင်တာအမှန်တကယ်တော့ကျွန်တော်ကိုယ်ပိုင်အထင်မြင်ချက်ပြောရရင်တော့ဒါချက်ချင်းနေချင်းညချင်းတော့မရနိုင်ပါဘူးဘာဖြစ်လဲဆိုတော့ဒီ NLD အစိုးရဖွဲ့နိုင်ရုံနဲ့မကောက်ပြီးရင်ဒီမိုကရေစီယဉ်ကျေးမှုဆိုလည်းထုံးကောင်းလောက်အောင်မယ်နောက်ပြီးတော့ဒီစစ်တပ်ကလည်းအကဲဒီပြည်သူလူထုတွေနဲ့ဒီလိုဒီဒီမိုကရေစီအင်အားစုတွေနဲ့ပူးပေါင်းပြီးတော့ထောက်ပံ့မယ် support လုပ်မယ်ဆိုရင်တော့ဒါစစ်တပ်အတွက်လည်းကောင်းမယ်ပြည်သူတွေအတွက်လည်းကောင်းမယ်လို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့ဒီစစ်တပ်ကဒီလိုလှုပ်ချင်းအဖြစ်စစ်တပ်ကလည်းဂုံတိတ်ခါရှိတဲ့ပို့ပြီးတော့လူတွေချစ်ခင်လာတဲ့စစ်တပ်တစ်ခုဖြစ်သွားမယ်လို့ကျွန်တော်ထင်ပါတယ
် Maryland ပြည်နယ် Rock Bay မြို့ကမတ်ချမ်းမြင့်စုကြည်ကတော့သူ့ရဲ့စိုးရင်ပူပန်မှုနဲ့တိုင်းပြည်ပြန်လည်တည်ဆောက်ရေးမှာတဒတ်တအားပါဝင်ကျင်တယ်လို့ဆိုပါတယ
် သမီးပျော်ရေပေါ့နော်အခု NLD မဲတွေကြားရတာဟိုတော်တော်များများနိုင်နေဆိုတာပျော်ရေဆိုတာအကုန်လုံး 100% အဲ့လိုမျိုးအရန်ပျော်ရတယ်လည်းမဟုတ်သေးဘူးနော်50ရာခိုင်နှုန်းပျော်ရဲ50ရာခိုင်နှုန်းမပျော်အားကြောင့်ဘာဖြစ်လို့ဆိုတော့ဒေါ်လာစုကြီးတကယ်တက်လာမလားမတက်မလားမလားဟိုချစ်နိုင်တယ်ဘာမှမသိသေးဘူးဘောနော်အချိန်နေဟိုအာအဲ့တော့ပြီးတော့50ရာခိုင်ဟို50လုံးကဟိုစစ်အာဏာရှင်လက်အောက်ထဲမှာနေလာဘောနော်အခုဒီမိုကရေစီအကုန်လုံးလူတွေအများကြီးကမမာပြမှာဆိုရကျင်နေကြတယ်ဘောနော်ပြီးတော့အရန်ကွာရဲဟိုအဲ့နဒီမဲတွေဟိုဟာနေဆိုတာအကုန်လုံးလည်းမဲမပြေးရင်တွေကလည်းတိနေကြပါပဲတကယ်မဟိုဟာလူတွေကလည်းအကုန်လုံးကစိတ်ဓာတ်တွေတက်ကြွနေမှာနော်ပြီးတော့တကယ်လို့အဲ့နဒီနိုင်သွားမယ်ဆိုရင်လည်းသမီးဗမာပြည်ဘာပြန်သမီးတို့ဒီကိုလာရဲဆိုတာလည်းလာခြင်းလို့လာတာမဟုတ်ဟိုအဲ့ရဆိုးကမကောင်းလို့သမီးတို့ကဒီကိုလာရတာအဲ့တော့သမီးတို့ဟိုမှာကောင်းလို့ရှင်လဲကောင်းခဲ့လို့ရှင်သမီးကဒီမှာသမီးကြောင်းတက်ပြီးလို့ရှင်သမီးကဟိုမှာသွားပြီးတော့လှုပ်ပေးခြင်းနဲ့အဲ့လိုမျိုးပေါ့နော်ကိုယ့်ရဲ့ကိုယ်ပဲဘာတက်တက်ပေါ့နော်ကိုယ့်ရဲ့ဒီကပါ graduate ဖြစ်ခဲ့လဲအဲ့မှာသူမကသွားပြီးတော့သွားလုပ်ချင်တယ်အဲ့လိုမျိုးအလုပ်တွေပါတယ်ဟုတ
် Maryland ပြည်နယ် Rock Bay မြို့ကဒေါက်တာဦးကတော့အစိုးရအနေနဲ့လက်ရှိဖန်ဆီထိန်းသိမ်းထားတဲ့အကြောင်းအရာတွေပြန်လွတ်ပေးဖို့လိုတယ်လို့ဆိုပါတယ်
ကျွန်မအနေနဲ့ပြောချင်တာကတော့ပြည်သူလူထုကနေတော့မှဒီလက်ရှိအောင်နိုင်ရေးအတွက်ကိုသူတို့ခွန်အားတွေနဲ့သိရမလားပခုံးထမ်းတင်ပြီးသွားပြီအဲ့ဒီအတွက်လည်းလက်ရှိအမတ်လောင်းတွေအနေနဲ့လည်းတိုင်းပြည်ပြန်လည်ထူထောင်ရေးမှာအခွန်ခွန်ဆိုင်အလုပ်လုပ်ဖို့ဆိုတဲ့ဟာတွေမှာကျွန်မအနေနဲ့တိုက်တွန်းချင်ပါတယ်ကျွန်မတို့ကိုယ်နိုင်ကလည်းဝိုင်းဝန်းကူညီပေးမှာဖြစ်ပါတယ်နောက်ပြီးတော့မှတိုင်းပြည်ဘယ်အစိုးရဘာတွေပဲလုပ်ခဲ့လုပ်ခဲ့ပြီးခဲ့တဲ့အစိုးရဘာတွေပဲလုပ်ခဲ့တက်လာတဲ့အစိုးရအသင်းမှာသူတို့တွေအနေနဲ့အဲ့ဒါတွေကိုအပြစ်မပြောဘဲနဲ့တိုင်းပြည်ပြန်လည်ကောင်းမွန်မှုအတွက်ကိုအလုပ်လုပ်နိုင်မှုကအရေးကြီးပါတယ်နောက်တော့တိုင်းပြည်တပီမှာចောင်းသားဆိုတာရှိအကြောင်းသားမရှိရင်ဘရောမှာလည်းတိုင်းပြီဆိုတာလည်းမထင်မြောက်ပါဘူးအဲ့ဒီအတွက်အခုအချင်းချခံနေရတဲ့အကြောင်းသားတွေပြန်လဲလွတ်မြောက်လာပြီးတော့မှအကြောင်းတဲ့အကြောင်းခံတဲ့ကိုပြန်သွားနိုင်မှုအတွက်ကိုလည်းဒီလက်ရှိအစိုးရမှာတာဝန်ရှိသူနောက်တက်လာမယ့်အစိုးရမှာလည်းတာဝန်ရှိရဆိုတော့ကျွန်မအနေနဲ့ပြောချင်ပါတယ်
တူတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်ခဲ့တာပါရှင်။ VOE မြန်မာပိုင်းတောက်ကြနေညအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
်။ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြေတားတည်လက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
VOA ကထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းသောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။အခုဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပ
ါ။ဒီတစ်ပတ်တော့နိုင်ငံတကာမှာဘယ်လိုပုံစံတွေနဲ့မဲပေးနေကြလဲဆိုတာနဲ့ Electronic Voting မဲပေးစနစ်အကြောင်းကိုမျက်စင်နဲ့ဆက်သွယ်ရင်ဆိုင်ရာသုတေသနပညာရှင်ဦးထေးမင်းလှိုင်ကပြောပြပေးမှာပါ။
နေပြီးတဲ့စနစ်ကအရင်းလို့ရှိတယ်ပေါ့ဗမာပြည်အပါဝင်အမေရိကန်နိုင်ငံတွေတချို့နိုင်ငံတွေနဲ့သုံးတဲ့စနစ်ကတော့ first passport ပေါ့နော် FTTP လို့အတူကောက်တည်ကြတဲ့စနစ်ကိုသုံးတယ်ပေါ့အဓိကတော့ပန်းနိုင်ရင်ရောက်တဲ့လူပေါ့နော်ပြောရမယ်ဆိုရင်တော့မဲအများဆုံးရတဲ့လူကနိုင်တဲ့စနစ်ကိုသုံးတယ်ပေါ့တချို့နိုင်ငံတွေမှာတော့အဲ့လိုမျိုးဖြစ်နေတခြားမဲပေးတဲ့နည်းစနစ်တွေလည်းရှိတယ်ပေါ့ဥပမာတော့ two round boarding ပေါ့နော်မဲကိုနှစ်ခါပေးတာတွေ two round system ရှိတယ်ပြီး parallel boarding လို့ခေါ်တဲ့အပြိုင်မဲပေးတဲ့စနစ်တွေတချို့နိုင်ငံတွေမှာတော့အပြိုင်မဲပေးတဲ့စနစ်ကိုသုံးကြတယ်ပေါ့ပမာပြည်မှာတော့ဒီရိုးရှင်းတဲ့ majority ပေါ့နော်အများမဲအများဆုံးရတဲ့လူနိုင်တဲ့ FPTP ဆိုတဲ့စနစ်ကိုသုံးတယ်ပေါ့ဆိုအမေရိကန်ပြည်တော်စုမှာတော့ပြည်နယ်ပေါ်မှာမူတည်ပြီးတော့မဲပေးတဲ့စနစ်အမျိုးမျိုးကိုကျင့်သုံးစေပေါ့နော်
မြန်မာနိုင်ငံမှာအခုမှပထမဆုံးဆက်ပြီးတော့ဒီဒီမိုကရေစီနီးကျန်ရွေးကောက်ပွဲဆက်လုပ်တာဆိုတော့နိနှစ်ပေါင်းအတော်ကြာကြာပေါ့နော်ဒီဒီမိုကရေစီနီးကျန်တုံးနေတဲ့အမေရိကန်နိုင်ငံမှာဘယ်လိုမဲတွေပေးတယ်ပြောပြပေးပါဦ
းဆိုအမေရိကန်မှာတော့ပမာပြည်နယ်နည်းနည်းလေးကွာတော့သူတို့အမေရိကန်မှာတော့ဒီပရက်စီဒန့်ပေါ့သမ္မတကိုတိုက်ရိုက်ရွေးတယ်ပြီးတော့ဒီထက်လွတ်တော်အောက်လွတ်တော်ကကိုယ်စားလှယ်တွေကိုရွေးတယ်ပေါ့သမ္မတရွေးတယ်ထက်လွတ်တော်ကိုယ်စားလှယ်ရွေးတယ်အောက်လွတ်တော်ကိုယ်စားလှယ်ရွေးတဲ့အခါမှာတော့ပြည်နယ်တော်တော်များများမှာတော့ပမာပြည်မှာလိုပဲ FPTP ပေါ့နော်ဒီအများစုမဲရတဲ့လူနိုင်တဲ့စနစ်ကိုတုံးပါတယ်ဒါပေမဲ့တချို့ချွင်းချက်တွေတော့ရှိတယ်ဥပမာအောက်လွတ်တော်အမတ်ကိုရွေးတဲ့အခါမှာဆိုရင်ဂျော်ဂျီယာပြည်နယ်မှာပေါ့နော်ဆိုရင်တော့အများစုမဲရတဲ့နိုင်တဲ့စနစ်မဟုတ်ဘဲနဲ့ two round system ပေါ့မဲနှစ်ခါပေးရတဲ့ system ကိုသုံးတယ်ပေါ့နော်အထက်လွတ်တော်အမတ်တွေကိုရွေးတဲ့အခါမှာဆိုရင်လည်းဒီကယ်ဖိုးရီးယားပြည်နယ်တို့လူစီယာနာပြည်နယ်တို့ဒီပြည်နယ်ပေါ်မူတည်ပြီးတော့တချို့ပေါ့နော်ဒီအများစုရတဲ့မဲပေးစနစ်ကိုမသုံးတဲ့ပြည်နယ်တွေလည်းရှိတယ်ပေါ့
FPTP ဆိုတဲ့ဒီလူတယောက်မဲတစ်ခုပေးတဲ့စနစ်အများဆုံးရတဲ့လူနိုင်တဲ့စနစ်အဲ့ဒီအများဆုံးရလူနိုင်တဲ့စနစ်ကိုမြန်မာနိုင်ငံနဲ့အခုအမေရိကန်ပြည်တခြားဘယ်နိုင်ငံတွေမှာသုံးတာတွေ့ပါသေးလဲ
ဒီစနစ်ကိုပေါ့နော်အများစုနိုင်တဲ့စနစ်ကိုကပါမှာရှိတဲ့ဒီရွေးကောက်ပွဲလုပ်တဲ့နိုင်ငံတော်တော်များများကတော့သုံးပါတယ်ဥပမာဒီအာရှမှာလူကြီးတွေရပါတော့ဒီဒီမိုကရေစီကျင့်သုံးတဲ့အခြေဆုံးနိုင်ငံဖြစ်တဲ့အိန္ဒိယမှာဆိုရင်လည်းသူတို့မဲပေးတဲ့စနစ်ကပမာပြည်မှာလိုပဲဒီမဲအများစုရတဲ့လူနိုင်တဲ့စနစ်ပေါ့ FPTP ကိုပဲသုံးပါတယ်အဲဒါပေမဲ့သူတို့ကထူးခြားတဲ့တစ်ချက်ကဒီ electronic မဲပေးတဲ့စနစ်ကိုသုံးနေတာတော်တော်ကြာပြီပေါ့ဒီ electronic မဲပေးတဲ့စနစ်ကိုသုံးတဲ့အတွက်သူတို့ပါအကျိုးကျေးဇူးရှိလဲဆိုတော့မဲတွေကိုပေးကြည့်ရတယ်မဲကြီးရဲ့ဟာကိုမိနစ်ပိုင်းအတွက်မှာသူတန်းပေါင်း400လောက်မဲပေးတာကိုကြီးနိုင်တယ်ပေါ့ရှေ့တောင်အာရှနိုင်ငံတွေနဲ့တခြားဒီမိုကရေစီနိုင်ငံတခုဖြစ်တဲ့ဖိလစ်ပိုင်မှာဆိုရင်တော့2009ခုနှစ်ကတည်းကဒီစာရွက်မဲပေးတဲ့စနစ်ကိုပို့ပေးမယ်2009ခုနှစ်ကစပြီးတော့ဗောနော်ဒီ electronic boarding system ကိုသူတို့စပြီးတော့ပြောင်းပြီးတော့တုံးကြည့်ရပေါ့စပြီးပြောင်းတုံးကြည့်ရတဲ့အချက်ကတော့သူတို့ပို့ပြီးတော့ဒီလွယ်လွယ်ကူကူမဲပေးနိုင်အောင်ပြီးတော့ဒီမဲလိန်နဲ့စနစ်တွေပေါ့နော်ဒီမဲကြီးရဲ့အခါမှာအရင်ပွားမှုတွေကျော့သွားအောင်ဆိုပြီးတော့ဒီ electronic boarding system ကိုသူတို့စပြီးတော့တုံးလာတယ်ပေါ့ဆိုအခုပေါ့နော်အနောက်နိုင်ငံတွေထဲမှာဆိုရင်တော့ဒီအမေရိကန်ပြည်ထောင်စုမှာမဲပေးရဆိုရင်တော့သူတို့ကဒီမဲပေးတဲ့နည်းစနစ်တွေဆုံးဖြတ်တဲ့အခါမှာအမေရိကန်ပြည်ထောင်စုမှာရှိတဲ့ပြည်နယ်တွေကဆုံးဖြတ်တယ်ပေါ့ပြည်နယ်ရဆုံးဖြတ်တဲ့အတွက်ပြည်နယ်နဲ့တပြည်နယ်နဲ့သုံးတဲ့စနစ်မတူဘူးပေါ့တချို့ပြည်နယ်တွေမှာဆိုရင်တော့ခုချိန်ထိစာရွက်နဲ့မဲပေးတဲ့စနစ်ကိုသုံးနေတော့မှာပဲဒါပေမဲ့တချို့ပြည်နယ်တွေမှာတော့ DRE ပေါ့ Direct Recording Electronic လို့ခေါ်တဲ့ဒီ Direct Electronic Secretary တွေမှာထည့်ပြီးတော့မဲပေးတဲ့စနစ်ကိုစပြီးတော့ဆန်းပြီးတော့အသုံးပြုနေတဲ့ပြည်နယ်တွေလည်းစပြီးတော့ရှိနေပြီပေါ့
ဒီ Electronic Voting နဲ့မဲပေးတဲ့အခါမှာပေါ့နော်သူ့ရဲ့ဟိုအားသာချက်အားနည်းချက်လေးတွေပြောပြပေးပါဦး
electronic voting နဲ့မဲပေးဖို့စူးစမ်းလာကြတာကြာပြီပေါ့နော်သူတို့အဓိကအားသာချက်တွေကတော့ဗာလဲဆိုတော့သူတို့ကခုနပြောလို့မဲပေးရမှာနှစ်ပိုင်းရှိတယ်ပေါ့မဲပေးတဲ့အပိုင်းရင်ပြီးတော့ပေးထားတဲ့မဲလိုရှိတဲ့အပိုင်းပေါ့နော်နှစ်ပိုင်းခွဲလို့ရတယ်ဆိုတော့မဲပေးတဲ့အပိုင်းမှာဆိုရင်ဒီ electronic voting ကပါကောင်းလဲဆိုတော့သူတို့ set တွေကိုအသုံးပြုတဲ့အတွက်ဒီမတတ်မဆွမ်းလူတွေကိုပို့ပြီးတော့ accessible ဖြစ်တယ်ပေါ့ဥပမာမျက်စိမမြင်တဲ့လူတွေကိုမဲပေးနိုင်အောင်လည်းလှုပ်ထားလို့ရတယ်ခြေလက်မတတ်မဆွမ်းတဲ့လူတွေကိုမဲပေးနိုင်အောင်လည်းလှုပ်ထားလို့ရတယ်ပေါ့
electronic votingမှာဆိုလို့ရှိရင်မဲလိန်လို့ရတာရောရှိလား
အခုပေါ့နော်ဒီအဓိကဒီအမေရိကန်နိုင်ငံဒီတခြားနိုင်ငံတွေမှာ electronic voting ကိုတွင်းချင်းချင်းမတုံးလာကြသေးတဲ့အကြောင်းတစ်ချက်ကတော့ဒီသူတို့ security ပေါ့ဒီလူဒီလုံခြုံအောင်မဲတွေကိုလုံခြုံအောင်လုံးတိုင်တဲ့နေရာမှာသူတို့အခုတစ်ချိန်ထိခက်ခဲလေးရှိသေးတယ်ပေါ့
အခု American ပြည်တော်စုမှာ
အေးပေါ့နော်သူတို့ electronic voting ကိုချိုးပြည်နယ်တွေမှာစသုံးပြီးတော့ဒီ company နှစ်ခုသုံးခုရှိတယ်ပေါ့သူတို့ဒီ voting လုပ်တဲ့ machine ကို အဆောက်ပြီးတော့မဲပေးတဲ့နေရာမှာတုံးနေတယ်ပေါ့ဒီအမေရိကန်နိုင်ငံတွေမှာတော့သူတို့မဲပေးတာတွေကလွတ်တော်ရွေးကောက်ပွဲတွေမှာကပဲနေပြီးနေဆိုးရရွေးကောက်ပွဲတွေမှာလည်းမဲပေးရတယ်ပေါ့နော်ဆိုပြီးနေဆိုးရမဲပေါက်ပွဲမှာတုံးတယ်ဒီဆက်တွေကိုစပြီးတော့တုံးတဲ့အခါမှာတချို့နေရာတွေမှာပေါ့နော်ဒီကြက်တနာဂရေကြုံတယ်ပေါ့ဥပမာ South Carolina မှာဆိုရင်ဒီမဲပေးတဲ့စနစ်မှာဒီမဲတွေကဆက်ကနေပြီးတော့မှားပါတယ်ဆိုပြီးတော့သူတို့ဒီထောက်ပြတဲ့လူတွေလည်းရှိရပေါ့ဥပမာပြီးတော့ Princeton University ကနေပြီးတော့ဒီမဲပေးတဲ့ဆက်ကိုသူတို့hack လုပ်လို့ရတယ်တီးဥပြခဲ့တယ်ပေါ့ပြခဲ့တဲ့အတွက်ခုနောက်ပိုင်းလူတွေရဲ့ပေါ့နော် general public ရဲ့ယုံကြည်မှုကနည်းနည်းကျဆင်းနေတဲ့အတွက်သူတို့ဒီ electronic payment system ကို entire RI ပြောင်းလဲဖို့သူတို့မလုပ်နိုင်ဘူးဖြစ်နေတယ်ပေါ့ခုနောက်ပိုင်းပေါ့နော်ဒီနောက်ဆုံးပေါ်နီးပညာဒီမဲပေးတဲ့စနစ်ကိုတုံးပြီးတော့ဒီမဲရွေးကောက်ပွဲလုပ်ခဲ့တဲ့နိုင်ငံတနေနိုင်ငံတော့ Venezuela ပေါ့ဆိုတော့သူတို့စီမှာဒီ electronic voting system ကိုတုံးနေတယ်ပေါ့ဆိုတော့သူတို့သူကြတဲ့ချက်က electronic voting system မှာမှဒီ task screen မှာပေါ့နော်သူတို့မဲပေးပြီးတာနဲ့သူတို့ electronic voting အပြင်ဘာလုပ်ပြီးလဲဆိုတော့သူတို့ဒီကိုရွေးလိုက်တဲ့အမှတ်နဲ့ကိုပေးထားတဲ့မဲကိုစာရွက်နဲ့ receipt ထုတ်ပေးလိုက်တယ်ပေါ့ဆိုတော့ကို receipt လေးကိုကြည့်ကိုပေးရမှတ်မှတ်စစ်ပြီးတာနဲ့ဒီအဲ့ receipt လေးကိုပုံထဲမှာတစ်ခါပြန်ပြီးတော့ထည့်ခဲ့တယ်ပေါ့နော်ဆိုတော့တကယ်လို့ electronic voting မှာလုပ်လို့မဲနောက်ပိုင်းမှာညင်ပွားဝယ်ဖြစ်လာပြီးရှိတယ်ဒီကွန်ပျူတာနိုင်ဒီမဲယူထားတာမှတ်မှတ်မှန်ဆိုတာကိုစစ်ချင်လို့ရှိရင်ခုနဒီ receipt လေးထည့်ထားတဲ့ပုံကိုပြန်ဖောက်ပြီးတော့တကယ်လက်နဲ့ပေါ့နော် manually ပြန်ကောင့်ပြီးတော့စစ်လို့ရတယ်ပေါ့ဆိုတော့အခုဒီနေ့ကတော့ electronic voting system နဲ့မှာတော့အသေးပြေဆုံးနေပေါ့နော်ဆိုတော့ electronic voting system ရေကောင်းတဲ့တစ်ချက်တစ်ခုဖြစ်တဲ့မြန်မြန်ဆန်ဆန်ပေးလို့ရတယ်ဒီပြီးရင်မဲကိုမြန်မြန်ဆန်ဆန်ကြည့်လို့ရတယ်ပေါ့တကယ်လို့တက်မှန်မှန်မှန်ဆိုတော့တန်လျာဝင်ကြလို့ရှိရင်လည်း paper tray ပေါ့နော်စာရွက်ကိုမဲပေးထားတဲ့စာရင်းကိုလက်နဲ့ပြန်ပြီးတော့တွက်လို့လည်းရတယ်ပေါ့အဲ့ဒီနည်းကိုသုံးပြီးတော့မဲပေးရတဲ့အတွက်တချို့တော့ပေါ့နော်ညင်းပွားဝယ်ရှင်းနေတယ်ဒီမှာဆိုရင်စေချာလက်နဲ့ပြန်ကြည့်ပြီးတော့ဒီဆက်ကမှန်ပါတယ်ဆိုတော့ confirm လုပ်ခဲ့ကြတယ်ပေါ့
ဦးထေးမင်းလိုင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။ကျမတို့ VOA မြန်မာပိုင်းကနေရွေးကောက်ပွဲ2စီစဉ်တွေကိုရေဒီယိုနဲ့ရုပ်သံစီစဉ်တွေမှာနေ့စဉ်ထုတ်လွှင့်နေပါတယ်။မြန်မာစံတော်ချိန်ညနေ9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့ရုပ်သံစီစဉ်ကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်။ဒါ့အပြင်လူမှုကွန်ရက်စာညနာဖြစ်တဲ့ Facebook မှာလည်းကျမတို့ထုတ်လွှင့်တင်ဆက်နေတဲ့သတင်းတွေကိုကြည့်ရှုနားဆင်နိုင်ပါတယ်။လိပ်စာက VOA Burmese fan page ဖြစ်ပါရရှင်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်နေဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရရှင်။တောက်ကြနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါရယ်။အခုတော့သတင်းအချင်းချုပ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။ကိုအောင်ကပြောပြမှာပါရှင်။
အာရစစ်သွေးကြွတွေတနှင်းကြွကြထိန်းချုပ်ထားတဲ့စင်ဂျာမြို့ကိုကာဒစ်တက်ခဲ့ရေးသမားတွေကပြန်လည်ထိန်းချုပ်နိုင်ခဲ့ပြီလို့အီရက်ကာဒစ်သမရမက်ဆော့ဒ်ဘာဇာနီကပြောပါရယ်တစ်ချိန်တည်းမှာပဲတူတနီးရှားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းစင်ဂျာမြို့ဟာမကြခင်ရပိုင်းအတွင်း ISTC ကနေပြန်လည်ထိန်းချုပ်နိုင်လိမ့်မယ်ဆိုပြီးတော့ပြောဆိုထားတာပါမြန်မာဒီမိုကရေစီကောင်ဆောင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့နိုဝင်ဘာ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာနေရာအများစုကိုအနိုင်ရခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့မှကြေညာပါရယ်အခုလက်ရှိအချိန်ထိကြေညာထားချက်အရမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာအောက်လွှတ်တော်မှာ238နေရာအထက်လွှတ်တော်မှာ126နေရာနဲ့တိုင်းဒေသကြီးလွှတ်တော်မှာ469နေရာရရှိထားပြီးဖြစ်ပါရယ်နိုဝင်ဘာ10ရက်ရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းရေးမှာထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်တယ်ဆိုပြီးတော့အခုလိုချင်းဒီအနေအထိရောက်အောင်ပြုပြင်ပြောင်းလဲမှုတွေကိုဦးဆောင်ကြိုးပမ်းခဲ့တဲ့သမရဦးသိန်းစင်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကအတိအမှတ်ပြုကြောင်းပြောဆိုလိုက်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်အနိုင်ရတဲ့အပေါ်မှာလည်းချီးကျူးဂုဏ်ပြုသလိုဒီရွေးကောက်ပွဲရလဒ်ကိုတိတ်ခါရှိရှိလက်ခံတဲ့ကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုလည်းလေးစားဂုဏ်ပြုကြောင်းမစ္စတာဘန်ကီမွန်းကပြောဆိုထားပါတယ်ခင်ဗျာ
ဒါတော့ကိုအောင်ကသတင်းချင်းချက်ကိုပြောပြသွားတာပါရှင်ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်ရှင်ကျွန်မကတော့အင်ဂျင်နိုင်ပါ VOE မြန်မာပိုင်းရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မတို့ရဲ့နာနေခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မှာပို့စောင့်မျှော်နားဆင်ကြပါနော်သောရရှင်အားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.